Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရနေ2024ခုနှစ်ဩဂတ်လ5ရက်တနင်္လာည VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA American တန်ရမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885နဲ့စနေတနင်္ဂနွေနေ့မှာဆိုလို့ရှိရင်တော့လိုင်းလက်မီတာ190 kHz 1905တို့ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မခင်လေးကအစီအစဉ်မူဖြစ်ကာဝန်ယူတင်ဆက်ပေးပါမယ်ရှင
်။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇုံဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အရှိအလဘန်အရေးသမရဘိုက်ဒန်ဒီကနေ့အမျိုးသားလူမျိုးရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးပါမယ်။တမ်းပြည်လူမျိုးရေးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီအကြီးအကဲဒီကနေ့မင်ကွန်းပြောပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ယာရုကနှုတ်ထွက်ပြီးပြပကိုထွက်ခွာသွားပါတယ်ဒီတင်းတင်းနဲ့အပါအဝင်တခြားထိတန်းရောက်တဲ့တွင်တွေကိုတော့မက်ခလင်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ကုတ်ခိုင်မျိုးကိုစစ်ကောင်စီကလေကြောင်းကနေတိုက်ခတ်ခဲ့တဲ့အတွက်လူ9ယောက်ထပ်မင်းသေဆုံးခဲ့ရပါတယ
်ဒီတော့လမ်းမဘေးကိုဒီဝိနာမှာနေသွားတာဗျာတို့တော့တရားကဒဏ်ရာရတရားဒဏ်ရာ9ယောက်ပြီအဲဒီဥပဒေကတော့ကျွန်တော်အဖွဲ့တွေမှာကိုလုံးမကြတော့ဒီမှာဆက်ရောက်နေတော့မနေဘူးတဲ့ခင
်ဗျအဲမြို့သားလွတ်မြောက်ရေးတပ်မတော် TNL ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့မှာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ9ယောက်ထပ်မင်းတေဆုံးခဲ့ရတဲ့တဲ့ရင်ကိုကြားခဲ့ရတာဖြစ်ပါတယ်ဒီတဲ့ရင်ပြေဆုံးကိုနောက်ပိုင်းဆက်လက်တင်ပြပေးသွားပါမယ်ဒီတဲ့ရင်နေပြင်စင့်ကူမြို့နယ်တွေကိုစစ်ကောင်စီတပ်တွေကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါသေးတယ်နောက်ပြီးတော့မြန်မာနိုင်ငံအနှံ့မှာ73စီပြက်လက်မှုတွေကြောင့်စီဆိုင်တွေမှာညအိပ်ပြီးဝေနေရတဲ့အခြေအနေနဲ့စစ်အာဏာသိမ်းမှုတွေကြောင့်ထိုင်းနိုင်ငံကိုထွက်ပြေးခဲ့ရတဲ့မြန်မာနိုင်ငံသားတွေတောင်းဆိုထားတဲ့ချင်းမိုင်ပြည်ညာချက်စာရမ်းနဲ့ပတ်သက်တဲ့ဆွေးနွေးပွဲစတဲ့သတင်းတွေပါဝင်ဒီနေ့ညနောက်ဆုံးရရှိထားတဲ့သတင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်။ဒါပြင်အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်စီစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေနဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့အတူဖော်ပြပေးသွားပါမယ်ရှင်။
အရှေ့လဲပိုင်းဒေသတင်းမာမှုတွေနဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမျိုးသားလုံခြုံရေးအကြံပေးအဖွဲ့နဲ့ဒီကနေ့ဩဂုတ်လ9ရက်နေ့မှာတွေ့ဆုံဖို့ရှိသလိုဂျော်ဒန်ဘီရင်ဒုတိယမြောက်အဗ်ဒူလာနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။အီရန်နိုင်ငံဒါမှမဟုတ်အီရန်ကနောက်ခံပေးထားတဲ့အုပ်စုတွေကတိုက်ခိုက်လာခဲ့ရင်အပြင်းထန်ပေးဆက်ရလိမ့်မယ်လို့အစ္စရေးကောင်ဆောင်ပိုင်းကသတိပေးနေချိန်မှာပဲအခုလိုတွေ့ဆုံတာဖြစ်ပါတယ်။ဂျော်ဒန်နိုင်ငံသားရေးဝန်ကြီးအိုင်မန်ဆာဖာဒီအီရန်နိုင်ငံကိုတွားပြီးဒေသရင်းငြိမ်းချမ်းလုံခြုံတည်ငြိမ်စွာနေထိုင်ရေးလှုပ်ဆောင်ကြဖို့တိုက်တွန်းပြောဆိုပြီးနောက်တစ်နေ့မှာအမေရိကန်နဲ့ဂျော်ဒန်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြမှာလည်းဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကလည်းအစ္စရေးကာကွယ်ရေးဝန်ကြီး UF Gallant နဲ့မနေ့တနင်္ဂနွေနေ့တုန်းကဆက်သွယ်စကားပြောခဲ့ပြီးအီရန်နဲ့အီရန်ကအားပေးထောက်ခံနေတဲ့လေဗနွန်အခြေစိုက် Hezbollah နဲ့ယမန်အခြေစိုက် Houthi အဖွဲ့တို့ရဲ့တိုက်ခိုက်လာမယ့်အနေရကခုခံကာကွယ်နိုင်ရေးအတွက်အမေရိကန်ကအစ္စရေးကိုအပြည့်အဝထောက်ပံ့ပေးသွားမယ်ဆိုတာကိုထပ်လောင်းပြောကြားခဲ့ပါတယ်။အမေရိကန်တပ်ဖွဲ့တွေကိုကာကွယ်ပေးနိုင်ရေးအတွက်ကာကွယ်ရေးဝန်ကြီးဌာနကပြင်ဆင်နေတဲ့အနေအထားအစ္စရေးရဲ့ကာကွယ်နိုင်မှုအတွက်ပံ့ပိုးပေးတာဒေသရင်းတင်မာမှုရော့ပေါ်ရေးကိစ္စတွေကိုဝန်ကြီးအုပ်ဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရကပြောပါတယ်ခင်ဗျာ။
အစ္စရေးကိုကာကွယ်ပေးနိုင်မှုအတွက်လို့ပြောဆိုပြီးအမေရိကန်စစ်တပ်ကစစ်သင်္ဘောတွေတိုက်လေယာဉ်တွေကိုအရှိလေပိုင်းဒေသကိုထပ်မံဆီလွတ်နေပါတယ်။အီရန်စစ်တပ်ကတိုက်ခိုက်လာနိုင်ခြင်းစိုးရိမ်ရတဲ့အတွက်ကာကွယ်ဖို့အရှိလေပိုင်းမှာအမေရိကန်တပ်ဖွဲ့တွေဖြန့်ချဆီလွတ်တာဖြစ်တဲ့အကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။
Moving significant assets to the region to prepare for what may be another need to defend Israel from an attack.
Israel ကိုထပ်ပြီးတိုက်ခိုက်မခံရအောင်ကာကွယ်ဖို့အမေရိကန်တပ်ဖွဲ့တိုက်ခိုက်ရေးအင်အားတွေကိုရွှေ့ပြောင်းပို့ဆောင်ပေးနေတဲ့အကြောင်းနဲ့ဒေတာရင်းမှာစစ်ဖြစ်ပွားတာဟာဘယ်သူ့အတွက်မှအကျိုးမရှိဘူးဆိုတာကိုယုံကြည်တဲ့အတွက်တင်းမာမှုတွေရော့ကျသွားအောင်တန်တမာရေးအရာလည်းအပြင်းထန်ကြိုးပမ်းနေတဲ့အကြောင်းအင်ဖြူရောမျိုးသားလုံခြုံရေးဒုတိယအကြံပေးဂျွန်ဖိုင်နာကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါတချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေအပြင်ဂျော်ဒန်နိုင်ငံကနိုင်ငံသားတွေလေဗနွန်နိုင်ငံကထွက်ခွာကြဖို့ကိုလည်းသတိပေးနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်က Hezbollah နဲ့ Hamas ထိပ်တန်းကောင်းဆောင်နှစ်ဦးအီရန်နိုင်ငံနဲ့လေဗနွန်နိုင်ငံတွေမှာအသက်ခံလိုက်ရတာနဲ့ပတ်သက်ပြီးအီရန်နဲ့သူတို့ရဲ့ကြောရောက်နောက်ခံပေးထားတဲ့မဟာမိတ်တွေကအစ္စရေးကိုပြစ်တင်နေကြတယ်လို့အဲ့ဒီပေါ်မှာ ှာလဲလက်တုံပြန်ဖို့ပြင်ဆင်နေချိန်မှာပဲလက်ဗနွန်နိုင်ငံအတွင်းကနေတက်ဆိုင်ရာနိုင်ငံသားတွေထွက်ခွာဖို့အမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေကသတိပေးချက်ထုတ်ပြန်နေတာပါဒီတိုက်ခိုက်မှုတွေမဖြစ်ခင်လေးမှာပဲအစ္စရေးသိမ်းပိုက်ထားတဲ့ဂိုလန်ဒေသကဘောလုံးကွင်းထဲမှာရော့ကတ်ဒုံးနဲ့တိုက်ခိုက်ခံခဲ့ရတဲ့အတွက်ကလေးနဲ့ဆယ်ကျော်သက်12ယောက်သေဆုံးခဲ့ရပါတယ်ရော့ကတ်ဒုံးနဲ့တိုက်ခိုက်မှုဟာလက်ဗနွန်နိုင်ငံကဟစ်ဘိုလာရဲ့လက်ချက်လို့အစ္စရေးဘက်ကဆွဆဲခဲ့ပြီးလက်တုံပြန်မဲ့အကြောင်းကြေညာပြီးနောက်မှာစီးရီးတင်းမာမှုတွေပိုတိုးလာနေပါတယ်ရှင
်ယူကရိန်းနိုင်ငံအတွင်းကနေအတော်များများကိုပြစ်မှတ်ထားပြီးရုရှားတို့ကမနေ့ညပိုင်းမှာတိုက်ခိုက်ခဲ့တဲ့ drone ရင်24ခုစလုံးကိုပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ဩဂုတ်လ9ရက်နေ့မှာပြောပါတယ်ရုရှားတို့ရဲ့ drone ရင်တွေကိုဒနီပရိုထရော့ခါကီဖ်ကီရိုဗိုရဲခီဖ်ပိုလ်တာဗာဆူမီနဲ့ဗင်နီစီယာဒေသတွေမှာကြပြတ်ပစ်ချနိုင်ခဲ့တယ်လို့ဆိုပါတယ်ရုရှားရဲ့တိုက်ခိုက်မှုတွေကြောင့်လူနှုတ်ထိခိုက်ဒဏ်ရာပြီးနေအိမ်နဲ့တောင်ယာလုပ်ငန်းဆိုင်ရာအဆောက်အုံတစ်ခုကိုလည်းပျက်စီးသွားခဲ့တယ်လို့ဒနီပရိုစကော့ဖ်ဒေသအုပ်ချုပ်ရေးမှူးဆာဟီလီဆက်က Telegram လူမှုကွန်ရက်မှာရေးပါတယ်ခါကိဒေသအရာရှိတွေကလည်းတိုက်ခိုက်မှုတွေကြောင့်အရက်ဖက်ဆိုင်ရာအဆောက်အုံတွေပျက်စီးခဲ့တယ်လို့ပြောပါတယ်ယူကရိန်းနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ရုရှားနိုင်ငံအတွင်းကဘယ်ကိုရော့ဒေတာမှာတော့ယူကရိန်းရဲ့တိုက်ခိုက်မှုကြောင့်လူတအူးထိခိုက်ဒဏ်ရာပြီးလူနေအိမ်တိုက်ခန်း၄ခုပျက်စီးခဲ့တယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။ဘယ်ကိုရော့ဒေတာအုပ်ချုပ်ရေးမှူးကတော့သူ့ဒေတာအတွင်းကယူကရိန်းတို့ကတခြားဒေတာတွေကိုလည်းတိုက်ခိုက်ခဲ့တဲ့အကြောင်း Telegram လူမှုကွန်ရက်မှာရေးပါတယ်ခင်ဗျာ
။အမေရိကန်ဒုသမ္မတကမ်လာ ဟဲရစ်ဟာလာမယ့်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဒုသမ္မတလောင်းအဖြစ်သူနဲ့အတူရှင်ပြိုင်မဲ့သူကိုရွေးချယ်ဖို့ရာထားခံရသူ၃ဦးကိုတွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့ပါတယ်။နိုဝင်ဘာမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာ Republican Party ကသမ္မတလောင်း Donald Trump နဲ့ဒုသမ္မတလောင်း Ohio ပြည်နယ်အထက်လွှတ်တော်အမတ် J.D. Vance တို့နဲ့ရှင်ပြိုင်မဲ့ Democratic Party ဒုသမ္မတလောင်းတစ်ယောက်ကိုမကြခင်ရွေးချယ်လိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ Minnesota ပြည်နယ်အုပ်ချုပ်ရေးမှူး Tim Walz Pennsylvania ပြည်နယ်အုပ်ချုပ်ရေးမှူး Josh Shapiro Arizona ပြည်နယ်အထက်လွှတ်တော် Matt Kelly တို့ကို Washington DC ကဒုသမ္မတအိမ်တော်မှာမနေ့ကပဲတွေ့ဆုံခဲ့တာပါပြီးခဲ့တဲ့တောက်ကြနေ့ကလည်းဒုသမ္မတလောင်းဖြစ်ရာဒါခံရသူတည်ယူပို့ဆောင်ရေးဝန်ကြီး Pete Buttigieg နဲ့တွေ့ဆုံခဲ့ပါတယ်ဒုသမ္မတလောင်းဖြစ်ရွေးချယ်ဖို့စဉ်းစားခံရသူတွေထဲမှာ Illinois ပြည်နယ်အုပ်ချုပ်ရေးမှူး JB Pritzker နဲ့ Kentucky ပြည်နယ်အုပ်ချုပ်ရေးမှူး Andy Beshear တို့လည်းပါဝင်ပါတယ်လူကိုယ်တိုင်တွေ့ဆုံပြီးတော့တွေ့ဖက်ညီတဲ့သူဖြစ်နိုင်မဖြစ်နိုင်အကဲခတ်ဖို့လေရွေးချယ်ထားကြောင်းကိုလေဒုသမ္မတ Harris ကလက်ထောက်တွေကိုပြောပါတယ်ဒီရက်ပိုင်းတွင်ဒုသမ္မတလောင်းကိုရွေးချယ်ပြီးတဲ့အခါရွေးကောက်ပွဲမှာထောက်ခံမှုရဖို့အကျိတ်နဲ့ရှင်ပြန်ရမည့်ပြည်နယ်တွေကိုစီယုံရေးခရီးအတူထွက်ဖို့စီစဉ်ထားတယ်လို့လည်းပါတီကတာဝန်ရှိသူတွေကပြောပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA American တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာနိုင်ငံရဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကဒီကနေ့မင်းကွန်းပြောကြားတာမှာနေမြေတွေလွတ်လွတ်ဆုံးရှုံးမှုတွေရှိခဲ့တဲ့အကြောင်းဝန်ခံပြောကြားလိုက်ပါတယ်
။ချက်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်ပြီးလူချင်းတပ်ဖွဲ့ဝင်များအနေနဲ့လက်ရှိနေရာများရဲ့လုံခြုံရေးနဲ့လာရောက်ခိုလိုနေတဲ့ပြည်သူများဘေးအန္တရာယ်ကင်းရှိရေးကိုဦးစားပေးစဉ်းစားပြီးဆုတ်ခွာခဲ့ရတာလည်းရှိပါတယ်။ဒါကို MNDAA TNLA တောင်းကျသူပုံအောင်ဖွဲ့တွေနဲ့နောက်ကကနေအာဘီအမြောက်ပြုတ်နေတဲ့ပြည်တွင်းပြည်ပကလောက်ကောင်တွေနဲ့ချိတ်ဆက်ပြီ
းအထင်းချုံလိုက်ကြောင်းကြင်ညာပြီးနောက်ပိုင်းမှာနောက်ဆုံးအကြိမ်ပြောကြတဲ့မင်းကွန်းမှာအခုလိုထက်သွင်းပြောဆိုလိုက်တာပါအရှင်းမြောက်တိုင်းစစ်ဌာနချုပ်ကအရာရှိကြီးတွေနဲ့အဆက်အသွယ်ပြတ်တောက်ပြီးဖမ်းဆီးခံခဲ့ရတယ်လို့သိရတဲ့အကြောင်းမြန်မာစစ်ကောင်စီကအစောပိုင်းမှာသတင်းထုတ်ပြန်ဝန်ခံပြောဆိုထားပါတယ်တိုင်းစစ်ဌာနချုပ်မှာရှိတဲ့တပ်အရာရှိစစ်တွေနဲ့မိသားစုစုစုပေါင်း 4,000 ကျော်ကိုMNDAA ပူပေါင်းတပ်တွေကိုလက်နက်ချခဲ့တယ်လို့လည်းဒေတာအတွင်းသတင်းတွေအရာရောစီးရီးသတင်းအရင်းမြစ်တွေကပါပြောဆိုနေပေမဲ့အရေးအတွက်နဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုလို့မရသေးပါဘူးလက်ရှိနိုင်ငံအတွင်းဖြစ်ပေါ်နေတဲ့စစ်ပွဲတွေနဲ့မတည်ငြိမ်မှုတွေနဲ့ပတ်သက်လို့စစ်တပ်ကလွဲလို့ EAO တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေ NLD နဲ့ဆီယနာသိမ်းမှုစန့်ကျင်သူတွေဒီမိုကရေစီရေးလှူလာသူတွေအပါအဝင်သတင်းမီဒီယာတွေကြောင့်ဆိုပြီးအပြစ်တင်ပြောကြားခဲ့ပါတယ်လက်တလောနိုင်ငံအတွင်းမှာကြုံနေရတဲ့စီးပွားရေးအကျပ်တဲဟာလဲပြည်ပနိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုတွေကြောင့်ဖြစ်တယ်လို့ဆွဆွဲပြောဆိုခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေအပြစ်ရရေးကိုဥတီစေမဲ့တရုတ်နိုင်ငံကကြားဝင်ဆောင်ရွက်ပေးပြီးညီနောင်မဟာမိတ်၃ဘွဲ့နဲ့ပြုလုပ်မဲ့ ဟိုဂင်ဆွေးနွေးပွဲကိုလည်းမတက်ဘူးဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ညီနောင်မမိုက်၃ပွဲနဲ့မြန်မာစစ်ကောင်စီတို့အကြားတရုတ်နိုင်ငံကွန်မြူမြို့မှာလုပ်တဲ့ဆွေးနွေးပွဲကနေရှမ်းပြည်မြောက်ပိုင်းမှာအပြည့်ရထားဖို့ဇန်နဝါရီလ12ရက်နေ့မှာပထမဆုံးကျင်သဘောတူညီချက်ရခဲ့ပေမဲ့နောက်ပိုင်းဆွေးနွေးပွဲတွေမှာတိုးတက်တဲ့ရလဒဇုံတရားမရပဲပြည်ဆုံးခဲ့ပါတယ်။ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံနေရာအနှံ့ပေါ်ပေါက်နေတဲ့လက်နက်ကိုင်ပြစ်ပခတွေမှာစစ်ကောင်စီတပ်ဖွဲ့တွေအရင်နေနေတဲ့အခြေအနေအသေးစိတ်ကိုထည့်သွင်းပြောဆိုတာမတွေ့ရပေမဲ့လက်နက်ကိုင်အားစုတွေထိမ့်ချုပ်လိုက်တဲ့နေမြေတွေမှာရာဇဝတ်မှုတွေမတည်ငြိမ်မှုတွေပေါ်ပေါက်နိုင်တယ်လို့လည်းပြောသွားပါတယ်။နိုင်ငံမဲ့ရုံမြင့်တန်ကြားအစီအစဉ်မှာထုတ်လွှင့်တဲ့25မိနစ်ကြာမင်ကွန်းအများစုမှာတော့တိုင်းရင်းသားအဖွဲ့အစည်းတွေအပါအဝင်လက်နက်ကိုင်အတိုက်ခံအားစုတွေကိုအကြမ်းဖက်ကျူးလွန်သူတောင်းကျမ်းသူတွေအဖြစ်သုံးလုံးပြောဆိုခဲ့ပါတယ်။2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအကြအတဲတွေနဲ့လက်နက်ကိုင်ပြပခတွေပေါ်ပေါက်နေတာကိုလည်းစစ်ကောင်စီအကြီးအကဲကအတိုက်ခံအားစုတွေကိုအပြစ်ဖို့ခဲ့ပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူအသေးပျောက်တွေဖြစ်ခဲ့တဲ့အထိဆန္ဒပြပွဲတွေနိုင်ငံနဲ့ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ရှေခ်ဟာစီနာကဒီကနေ့ပဲယာရုကနေနှုတ်ထွက်သွားကြောင်းသတင်းတွေကဖော်ပြနေပါတယ်။ဒါကာမြို့တော်ကသမရအိန်တော်ကိုဆန္ဒပြသူတွေအတင်းဝင်ရောက်စီးနှင်းခဲ့ကြပြီးမဲ့ဝင်ကြီးချုပ်ကတော့အစောပိုင်းမှာကလေးကမရှိတော့ဘူးလို့လည်းဆိုကြပါတယ်။ဝင်ကြီးချုပ်ကနိုင်ငံကထွက်ခွာသွားပြီလို့လည်းသတင်းတွေကဖော်ပြထားပါတယ်။ဆန္ဒပြသူတွေကတော့ဝင်ကြီးချုပ်ယာရုကထွက်ပေးဖို့တောင်းဆိုခဲ့ကြတာပါ။ဇူလိုင်လမှာဆန္ဒပြပွဲတွေစတင်ပေါ်ပေါက်ချိန်မှာတော့အစိုးရအလုပ်တွေအတွက်အခွဲရန်စနစ်ကိုအဆုံးသတ်ဖို့တောင်းဆိုခဲ့ကြရာကနေအကြမ်းဖက်မှုတွေကြီးထွားလာပြီးလူ200ကျော်တိတ်ဆုံးခဲ့ရပါတယ်။ဆန္ဒပြပွဲတွေကိုနှိမ်နှင်းဖို့အာဏာပိုင်တွေကနိုင်ငံအနှံ့ကြောင်းတွေတက္ကသိုလ်တွေကိုပိတ်ခဲ့တယ်လို့အင်တာနက်တွေကိုဖြတ်တောက်ညမထွက်ရအမိန့်ချိုးဖောက်သူတွေကိုပိတ်ခတ်ဖို့အမိန့်ထုတ်ခဲ့ပါတယ်။ဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးမကြသေးခင်သတင်းပတ်တွေအတွင်ဖမ်းဆီးခံရသူတောင်းတထောင်ထက်မနည်းရှိခဲ့ပါတယ်ရှင
်။ဗီယက်နမ်နိုင်ငံကမ်းခြေဆောင်တပ်ဖွဲ့စစ်သည်မော်ဒဆင်ဟာနိုင်ငံချစ်ကြည်ခီးစဉ်အဖြစ်ဒီကနေ့ဩဂုတ်လ9ရက်နေ့မှာဖိလစ်ပိုင်နိုင်ငံမနီလာမြို့ကိုဆက်ကပ်ပြီးပူးတွဲစေလေ့ကျင့်မှုတွေစတင်ဖို့ပြင်ဆင်နေပါတယ်။တောင်တုပ်ပင်လယ်ပင်တွင်တရုတ်နိုင်ငံရဲ့ရစ်ပိုင်နဲ့အငင်းပွားမှုတွေကြောင့်တင်မာမှုတွေရင်ဆိုင်နေရချိန်မှာနှစ်နိုင်ငံအကြားပိုင်းနဲ့အငင်းပွားမှုတွေကိုပေးဖယ်ပြီးဗီယက်နမ်နဲ့ဖိလစ်ပိုင်ပူးတွဲစေလေ့ကျင့်မှုတွေစတင်တာပါ။နှစ်နိုင်ငံကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာလမ်းကြောင်းပေါ်ကရစ်ပိုင်နဲ့ကိုတရုတ်နိုင်ငံကသူပိုင်အဖြစ်ပြောဆိုပြီးရန်လိုတဲ့လောက်ရတဲ့ပေါ်ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံနှစ်နိုင်ငံစလုံးကအပြင်းထန်ဆုံးဝေဖန်ဆန့်ကျင်နေကြပါတယ်။တခြားအရှေ့တောင်အာရှဒေသတွင်းကနိုင်ငံတွေဖြစ်တဲ့မလေးရှား၊ဘရူနိုင်းနဲ့ထိုင်ဝမ်ကျွန်းရေပိုင်နယ်တွေမှာလည်းနယ်နိမိတ်ချင်းထိစပ်နေတာတွေရှိတာကြောင့်အငင်းပွားမှုတွေရှိနေသလိုတောင်တရုတ်ပင်လယ်အရေးဟာတရုတ်နဲ့အမေရိကန်ဒေသတွင်းအပြိုင်မှုတွေမှာအကဲဆက်ပြီးမြင်သာတဲ့ပဋိပက္ခတစ်ခုဖြစ်လာနေပါတယ်။ဒီနေ့မနီလာမြို့တော်ကိုရောက်လာတဲ့တန်ဂျေ2400ရှိပြီးတပ်ဖွဲ့ဝင်80ပါတဲ့ဗီယက်နမ်ကမ်းခြေဆောင်တပ်ကိုဖိလစ်ပိုင်တပ်ဖွဲ့တွေကအခမ်းအနားနဲ့ကြိုဆိုခဲ့ကြပါတယ်။နိုင်ငံတပ်ဖွဲ့တွေအကြားဆွေးနွေးပွဲတွေနဲ့စစ်သည်ဘော်တွေအချင်းချင်းအပြန်အလှန်လည်ပတ်တာတွေအပြင်ရှာဖွေကယ်ဆယ်ရေးနဲ့ပြစ်ခတ်ဖောက်ခွဲရေးစတဲ့ပူးတွဲစည်းလက်ကျင့်မှုတွေလုပ်ဖို့မျှော်လင့်ထားကြပါတယ်။ပြီးခဲ့တဲ့လကလည်းတောင်တရုတ်ပင်လယ်ပြင်ကအငင်းပွားနေတဲ့စပတ်လီကျွန်းစုတွေအတွင်းဗီယက်နမ်သိမ်းပိုက်ထားတဲ့အနောက်တောင်ဘက်ကကြောက်တန်းတစ်ခုပေါ်မှာဖိလစ်ပိုင်တပ်ဖွဲ့တွေနဲ့အတူအကစားပြန်ပွဲတွေစည်းလက်ကျင့်တာတွေလုပ်ခဲ့ကြောင်းနိုင်ငံကကြေညာချက်ထုတ်ပြန်ထားပါတယ်။
ဂျပန်ရန်ွေတန်ဖိုးတက်လာမှာကိုစိုးရိမ်မှုနဲ့အတူအမေရိကန်ပြည်ထောင်စုမှာစီးပွားပြက်ကပ်ကြုံရနိုင်တဲ့အခြေအနေကြက်တွေကြောင့်တနင်္လာနေ့ဂျပန်အစုရှယ်ယာဈေးကွက်စံချိန်တင်ကျဆင်းသွားခဲ့ပါတယ်။အာရှတဝန်ဈေးကွက်တွေနဲ့ဆက်ဆက်နေတဲ့ Nikkei 225အညွှန်းကိန်းကဒီကနေ့ 12.4 ရာခိုင်နှုန်းထိကျဆင်းခဲ့တာပါ။ဒါက1989ခုနှစ် Black Monday Stock Share ဈေးကွက်ပြိုလဲခဲ့တဲ့အခြေအနေမျိုးနဲ့ကြုံရတာလည်းဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့အတူပြောပြပေးကြတာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့တစ်တုံညာနှစ်ခွန်စစ်စင်ရေးပထမပိုင်းတွေက TNN အဖွဲ့ကတင်းယူထားတဲ့ကုတ်ခိုင်မြို့ပေါ်ကိုစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်မှုလုပ်ခဲ့တဲ့သတင်းကိုပြောပြပေးခြင်းပါတယ်။တန်းမြူသားလွမြောက်ရေးတပ်မတော် TNN ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့မှာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ9ယောက်ထပ်မင်းနဲ့တေဆုံးခဲ့တဲ့ကြောင်းဒေသခံတွေကပြောပါတယ်။မကြသေးခင်ရက်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့လာရှုမြို့မှာတော့လက်တော်ငြိမ်သက်နေတဲ့အတွက်ကြောင့်ဒေသခံတချို့ဟာကြံရှိနေတဲ့ပစ္စည်းတွေပြန်လည်တည်ယူရတာရှိနေပါတယ်။စီရေးတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးပါမယ်ရှင်။
TNL ထိန်းချုပ်ထားတဲ့ကုတ်ခိုင်မျိုးရှိရက်ကွက်၅ဈေးကိုဒီနေ့ညနေ3နာရီခန့်ကစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်လူ၅ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့ကြောင်းကယ်ဆယ်ဆောင်နေသူတို့ကပြောပါတယ်။
အခုဒီဈေးကြီးတောင်လမ်းမဘီယူ ဒီဝိနာမှာနေသွားတာဗျာတို့တော့တရားကတန်ရာရတရားတန်ရာ9ရက်ပြီအဲဒီအဓိကကတော့ကျွန်တော်အဖွဲ့တင်မဟုတ်ဘူးလုံးမကြတော့ဒီမှာဆက်ရောင်းနေတော့မနေဘူးတဲ့ခင်ဗျ
ညနေ9နာရီခန့်အချိန်ထိမီးလောင်နေတဲ့ဈေးကိုဝိုင်းဝန်းငိမ့်သက်နေရတယ်လို့အနည်းဆုံးဆိုင်ခန်း10ခန်းထက်မနေမီးလောင်နေကြောင်းလူအထူးကိအသေးပြောင်းနဲ့ပျက်စီးမှုစီးရင်အတိအကျကိုတော့ကောက်ယူနိုင်တာမရှိသေးကြောင်းပြောပါတယ် TNL ကတော့ကုတ်ခိုင်မျိုးရက်ကွက်9ဈေးဘက်မှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကဘုံခွနှလုံးပစ်ခတ်တိုက်ခတ်ခဲ့တာကြောင်းနေအိမ်နှလုံးဘုံစားထိမှန်မီးလောင်နေကြောင်းသတင်းထုတ်ပြန်ထားပါတယ်ကုတ်ခိုင်မျိုးဟာတစ်တုံညာနှစ်ခွန်စစ်စီရေးပထမပိုင်းကာလဒီနှစ်ဇန်နဝါရီလ9ရက်နေ့မှာ TNL ကတင်ယူထားတာဖြစ်ပါတယ်တစ်ချိန်တည်းမှာပဲမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော်ခေါ် MMDAA ကိုကန့်ပူပေါင်းတပ်ဖွဲ့တွေကအရှိမျောက်တိုင်းစစ်ဌာနချုပ်ကိုပြီးခဲ့တဲ့သတင်းပတ်ကုန်မှာပဲတင်းယူလိုက်ကြောင်းကြေညာခဲ့ပါတယ်။လာရှိုးမြို့ကိုထိန်းချုပ်ပြီးတဲ့နောက်တင်းရှောင်နေတဲ့လာရှိုးမြို့ကန်အချို့ဟာမိမိနေအိမ်ကကြံရှိနေတဲ့အရေးကြီးပစ္စည်းတွေပြန်လည်ယူဆောင်တာတွေရှိနေကြောင်းစစ်ရှောင်နေသူလာရှိုးမြို့ကန်သူကပြောပါတယ
်။ဝင်နေဆရာဝင်နေကိုကန့်နေလဲအဝင်ခံနေပြီ။မိမိကျလဲရတယ်ဝင်ပြီးတော့ဖက်ချင်လဲရတယ်ကိုအိမ်ကိုသွားချင်လဲရတယ်တခုတည်းတအားပေါ်လို့တော့ဒီလိုလည်းမသိသေးနိုင်ဘူးတော့နာမည်ကြီးကြီးကြပေါ့အဲ့လိုပြောတယ်တဲ့
လက်ရှိအချိန်ကာလမှာတော့ညီနောင်မဟာမိတ်အဖွဲ့တွေထိန်းချုပ်ထားတဲ့မြို့တွေကိုစစ်ကောင်စီတပ်ကလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိနေတာကြောင့်နေအိမ်ကိုပြန်ပြီးမနေသင့်သေးကြောင်းလည်းဆက်ပြောပါတယ
်ဒါဒီအချိန်မှာဘလို့မှပြန်နေလို့မသင့်သေးတဲ့အချိန်ဖြစ်တယ်ခုကတိမ်ဝါပြီးတဲ့နေရာကိုတပ်ကလည်းနေနဲ့ကျဲတဲ့အချိန်မှာကိုပါရောပြီးတော့ပြေးသွားနိုင်တယ်မပြန်ပြီးမှဘူးကျွန်တော်အနေနဲ့ပြောရင်တော့
လာရှိုးမြို့တွင်မှာကြံနေသူတွေလည်းထပ်မံထွက်လာနေတာတွေရှိနေကြောင်းနဲ့မိုင်းရဲဟိုရဘက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေကြောင်းပြောပါရယ်။ဩဂုတ်လ၁ရက်နေ့ည၁၇နာရီကနေ၂ရက်နေ့မနေ့တနင်္လာခွဲအချိန်အတွင်းမှာ MMDA ထိန်းချုပ်ထားတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမြို့တုံချိန်ဒေသနဲ့အမှတ်နှစ်ပြည်သူစင်းရုံအနီးမှာဘုံ၆လုံးကျဲချတာကြောင်းလုံခြုံရေးတပ်ဦးတည်ဆုံပြီးပြည်သူအများပြားထိခိုက်ဒဏ်ရာရခဲ့ကြောင်း MMDA ကသတင်းထုတ်ပြန်ထားပါရယ်။ MMDA ထိန်းချုပ်ထားတဲ့လောက်ကိုင်းနဲ့သိန်းနီမြို့မှာဒီလ၂ရက်နေ့အထိစစ်ကောင်စီဘက်ကလေကြောင်းကနေ၉ချိန်တိုက်ခိုက်ခဲ့တာကြောင်းအရသာ၁၅ဦးတည်ဆုံပြီးစာတင်ကြောင်းဖျားကြောင်းနဲ့ဆေးရုံတွေပျက်စီးခဲ့ကြောင်းလည်းဖော်ပြထားပါတယ်။လာရှိုးမြို့ကန်တွေကတော့လာရှိုးမြို့ဟာအရှိမျောက်တိုင်းစစ်ဌာနချုပ်အခြေဆိုင်ရာမြို့ဖြစ်တာကြောင်းလောက်ကိုင်းသိန်းနီနဲ့ကုတ်ခိုင်မြို့တွေတဲ့ပုံမှုပြင်းထန်တဲ့တုံ့ပြန်မှုတွေကိုစစ်ကောင်စီဘက်ကဆောင်းလာနိုင်ကြောင်းတုံ့တက်တာတွေလည်းရှိနေပါတယ်။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဇူလိုင်လ3ရက်နေ့ကစတင်ခဲ့တဲ့လာရှိုးမြို့တိုက်ပွဲမှာအကြမ်းဖက်တောင်းကျမ်းသူတွေဘက်ကလူနေရက်ကွက်တွေအတွင်းမှာပါ short tight down drop ဘုံတွေယာနဲ့ချီအသုံးပြုခဲ့ကြောင်းနဲ့အရက်သားပြည်သူယာနဲ့ချီတိတ်ဆောင်းအောင်ကြောင်းလည်းပြောဆိုထားပါတယ်။လာရှိုးတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်ဖွဲ့ထိတ်တန့်အရာရှိတွေနဲ့အဆက်အသွယ်ပြတ်တောက်နေပြီးဖမ်းဆီးခံသူအချို့ရှိတဲ့အကြောင်းသတင်းတွေရရှိထားတယ်လို့လည်းပြောပါတယ်။ဒီအပိုင်းတွေမှာတော့နောင်ချိုနဲ့ကြောင်မဲမျိုးနယ်တွေအတွင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာတွေလည်းရှိနေကြောင်း TNNA ကလည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
စစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုဒဏ်ကိုခံခဲ့ရတဲ့တန်အမျိုးသားလူမျိုးရေးတပ်မတော် TNL ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့ကအခြေအနေတွေကိုကိုစံကျော်ပြောပြထားတာကြားခဲ့ရတာပါအခုဆက်ပြီးတော့စင်ကူမြို့နယ်ကြေးရွာတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်တဲ့သတင်းကိုပြောပြပေးချင်ပါတယ်ကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်လိုက်တဲ့အကြောင်းကြေညာထားတဲ့စင်ကူမြို့နယ်တွေကကြေးရွာတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံဒရာစင်ကျော်တေဆုံးခဲ့ကြောင်းကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်စီရေးတင်မာမှုတွေပေါ်ပေါက်နေတဲ့စင်ကူမြို့နယ်ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုငင်းချန်းကပြောပြပေးပါမယ်ရှင်
။ဒေသခံကာကွယ်ရေးအဖွဲ့တွေကထိန်းချုပ်လိုက်ကြောင်းကြေညာထားတဲ့စင်ကူမြို့နယ်တွေကကန်တောင်ကျေးရွာနဲ့နွယ်ယုံကျေးရွာတွေမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်2ဦးအပါအဝင်ဒေသခံ13ဦးသေဆုံးခဲ့တဲ့အကြောင်းမန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့တာပါ။တိုက်ခိုက်မှုကြောင့်ကန်တောင်ကျေးရွာမှာ3ဦးသေဆုံးပြီးစတောဦးထိခိုက်ဒဏ်ရာရခဲ့တယ်လို့နွယ်ယုံကျေးရွာမှာ10ဦးသေဆုံးပြီး6ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကပြောပါရယ
်အခြေတအသီးသီးမှာဆစ်ရှုံးနေတဲ့စစ်ကောင်စီကဒီရှုံးမဲမဲပြီးတော့ပေါ့နော်ပြည်သူကိုပြစ်မှတ်ထားတိုက်ခိုက်နေတာမျိုးတွေကိုဟိုဇက်တိုက်တွေ့လာရပါတယ်ဒါကြောင့်မို့ပြည်သူတွေအနေနဲ့ဒီလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေကိုကာကွယ်ဖို့ပေါ့နော်ဒီဘုံခုချင်းစနစ်တကျတူးထားတာမျိုးဟိုလှုပ်ဆောင်ထားတင်ပါတယ်ပြီးတော့ဒီလေကြောင်းတဲ့င်းနဲ့အဲလေကြောင်းတဲ့င်းအဆက်မပြတ်အဲနားဆင်ပြီးတော့ပေါ့နော်ဒီလေကြောင်းတိုက်ခိုက်စဉ်အဲဒီဆောင်းရံရှောင်းရံပေါ့နော်ဒီကိစ္စရက်တွေကိုဟိုလိုက်နာဆောင်ရဲတင်တယ်ဆိုတော့ပြောချင်ပါတယ
်ဩဂုတ်လ9ရက်နေ့မှာလဲစစ်တပ်ဘက်ကစင်ကူးမြို့နယ်ထဲနောက်ထပ်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ
်မင်းအဆက်လို့တယ်မင်းမသိဘူးအဖေရှိတယ်ဒီနေ့လဲအဲစင်ကူးမှာလေကြောင်းတိုက်ခိုက်မှုရှိတယ်ကလေကြောင်းတိုက်မှုတော့ပေါ့နော်ဒီလိုရတဲ့လိုင်းချက်ပိုက်တာရယ်ပေါ့နေချင်းပိုင်းပေါ့စနစ်ဝင်ကြလာတော့ဒီနေ့တော့ကလည်းဆိုအလိုထိခိုက်မှုရှိရှိမကြားရသေးဘူးကျွန်တော်အဲ့ဘက်မှာဖုန်းလိုင်းတွေဆက်တွေ့နေတာဖုန်းလိုင်းတွေပြည့်နေတာမမြင်ရတာတော့ ကျွန်တော်မနေ့ပိုင်းကတည်းကတော့ဆိုတော့အဲ့မှာဘောဆက်ကြည့်ကြတော့တူတူဒီပေါ့လေချိန်ဆိုင်တယ်ရှိရပေါ့
စင်ကူးမျိုးနယ်မှာတိုက်ခိုက်ခံရတဲ့အခြေအနေအသေးစိတ်ကိုတော့တီးကြအတီးပြုတ်လို့မရတလို့စစ်ကောင်စီကလည်းလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးမန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့စင်ကူးမျိုးနယ်ထဲကစစ်ကောင်စီအခြေစိုက်တဲ့နေရာတွေကိုဇူလိုင်လ18ရက်နေ့ကရှင်းလင်းပြီးထိန်းချုပ်လိုက်ကြောင်းကြေညာထားတာပါဇူလိုင်လ26ရက်နေ့မှာတော့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ပြည်သူ့ဆက်ဆံရေးနဲ့စီယုံရေးဌာနကတိမ့်ပိုက်ထားတဲ့မျိုးနယ်တွေမှာလေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးအန္တရာယ်ကင်းရှင်းရေးလမ်းညွှန်ချက်တွေကိုထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
စင်ကူးမြို့နယ်ကကြေးရွာတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတရာစင်ကျော်တေဆုံးခဲ့ရတဲ့အကြောင်းကိုငင်းညံပြောပြသွားတာကိုကြားခဲ့ကြရတာပါအခုဆက်ပြီးမြန်မာနိုင်ငံအနှံ့ဆက်သုံးစီပြက်လက်နေတဲ့တဲ့ရင်ကိုပြောပြခြင်းပါတယ်ရန်ကုန်နဲ့မန္တလေးအပါအဝင်မြန်မာနိုင်ငံနေရာတော်တော်များများမှာဆက်သုံးစီရှားပါနေတာတဲ့ရင်တစ်ပတ်ကျော်နေပြီလို့ကိုရိုင်းကြုံတွေ့နေသူတို့ကပြောပါတယ်လူတလောက်မရတဲ့အတွက်ကြောင့်ပြင်ပမှာဈေးကြီးပေးသုံးဆွဲနေရတယ်လို့လည်းပြောပါတယ်ဆက်သုံးစီရရှိမှုအခက်အခဲနဲ့ပတ်သက်လို့ရန်ကုန်ကတဲ့ရင်ပေးပို့ထားတာကိုအခြေခံပြီးမတ်မြသဇင်အောင်ကပြောပြပေးထားပါတယ်ရှင်
ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေအပြင်တခြားမြို့တွေမှာလည်းဆက်သုံးစီပြက်လက်တာနဲ့လူတလောက်ဝယ်မရတဲ့အခြေအနေတွေကြုံနေရတာဆဲဝန်းကျင်ရှိပြီလို့ဒေသခံတွေကပြောပါတယ်ရန်ကုန်မှာပြီးခဲ့တဲ့ဇူလိုင်29ရက်နေ့ကနေဒီကနေ့ထိဆက်သုံးစီလူတလောက်ဝယ်မရတော့ဘဲအကန့်အသတ်နဲ့ပဲရောင်းပေးနေတယ်လို့ရန်ကုန်မြို့ကန်တူကပြောပါတယ
်အခုကတော့ limit နဲ့ရောင်းပေးတယ်ပေါ့ဗျာတစ်စီးကို3000ဖူးလောက်ပိုမရဘူးတန်းစီတစ်ခါတန်းစီအကျိုးတွေလည်းတို့နားရောက်မှကုန်သွားပြီပေါ့နော်အဲ့လိုမျိုးလည်းကြုံရတာပေါ့နော်ဒီနာမည်ကြီးဆိုင်နေတော့အဲ့ဒီတို့ကအဲ့လိုမျိုးခွဲထားလိုက်နဲ့တန်းစီအများကြီးပဲရှေးကြီးတန်းစီရဝယ်ရတယ်ခင်ဗျတင်းနှုံးတက်သွားတယ်လေခင်ဗျဟိုရှေးတစ်ပတ်ကနည်းနည်းတက်သွားတယ်ရှေးတစ်ပတ်နဲ့ဆိုပြန်များ250နှုံးတော့တက်သွားတယ
်စီဆိုင်တွေမှာကိုယ့်လက်ရောက်ဖို့အတွက်အချိန်ကြာတန်းစီစောင့်ရတာနဲ့လူကျင်တဲ့စီမျိုးစားမရတာပြင်တချို့ဆိုင်တွေမှာတော့အယောင်းပိတ်ထားတယ်လို့သိရပါတယ်မန္တလေးမှာလည်းညအိဆောင်ဆိုင်ရတဲ့အထိ73စီဝယ်ယူဖို့ခက်ခဲနေတယ်လို့ဒေသခံတူကပြောပါတယ်
။ဒီကောဒီမော့ဒီတိုင်းမှာတိုင်းနေကြအောင်မယ်ဒီတိုင်းဥပကုန်းကျော်ဆိုရင်ညအိတန်းကြတယ်ဥပကုန်းကျော်ဘက်ဆိုရင်ညအိတန်းကြတယ်ကျွန်တော်တို့ဒီမရမှုရာဘက်ဆိုရင်ကျွန်တော်တို့မနေ့900ရာတန်းရင်နေ့လယ်7နာရီလောက်ပါလေကိုကားကိုစီထဲလို့ရတယ်ပြီးတော့အခု3000ဘိုးလို့ရတယ်တစ်ခါတည်း3000ဘိုးလို့ရတယ်မော့တလီတော့2850ဒါပေမဲ့အပြင်ပုံသေးကအခု95ကိုမှတတိတောင်ကို900လောက်ဒီရောင်းနေတယ်92ကတတိတောင်ကို800လောက်ဒီရောင်းနေတယ်ခင်ဗျအပြင်ပေါက်သေးရပုံမှန်တဆီဝယ်ရတာဆိုတော့140လောက်ခိုးပြသွားတာပေါ့တတိတောင်2850ခင်ဗ
ျရန်ကုန်နဲ့မန္တလေးအပါအဝင်ဒေသတော်တော်များများမှာဇူလိုင်လကုန်ပိုင်းကစပြီးတော့ဒီကနေ့ထိ73စီဝယ်ဖို့တန်းစီစောင့်ဆိုင်ရတဲ့အခြေအနေတွေကိုဒေတာကံတွေပြောထားတယ်လို့ဒေတာရင်းမီဒီယာတွေမှာလည်းဖော်ပြပါတယ်စစ်ကောင်စီရဲ့စွန့်ဝင်ကြီးဌာနကတော့ဆက်သုံးစီပြက်မယ်ဆိုရဲကောလာဟလာသတင်းတွေကိုမယုံကြဘူးနဲ့ဩဂုတ်လဒုတိယပတ်ကုန်ထိဆက်သုံးစီသုံးဆွဲနိုင်ဖို့တီလဝါစိတ်ကမ်းမှာကြိုတင်တူလောင်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့လနေ့ကစပြီးတော့နိုင်ငံအနှံ့မိုးအဆက်မပြတ်ရွာသွန်းပြီးတော့ရေကြီးရေလျှံတာတွေရှိတာကြောင့်တီလဝါစိတ်ကမ်းကပုံမှန်လုပ်ငန်းတွေမှာကြန့်ကြာမှုစီတင်ရင်တွေလမ်းခီးအခက်အခဲတွေကြောင့်အနည်းငယ်နှောင့်နှေးမှုတွေရှိနေတာလို့သတင်းထုတ်ပြန်ထားပါတယ်ဒီအတွက်လဲစိုးရိမ်မှုမဖြစ်ကြဘူးနဲ့လိုအပ်တာထည့်ပို့ပြီးတော့ဝယ်ယူစုဆောင်းတာတွေမလုပ်ဖို့လဲတိုက်တွန်းထားပါတယ်ရှင
်မြန်မာနိုင်ငံမှာသတင်းတပတ်ကြော်ကြား73စီရှားပါမှုနဲ့ကြုံရတဲ့အတွက်ပြည်သူတွေဘလောက်ထိအခက်အခဲဖြစ်နေရတယ်ဆိုတဲ့အကြောင်းကိုမမြသင်အောင်ပြောပြပေးသွားတာကိုကြားခဲ့ကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ချင်းမိုင်တက္ကသိုလ်မှာလုပ်ခဲ့တဲ့ဆွေးနွေးပွဲမှာမြန်မာပြည်ကရွှေပြောင်းလာသူတွေအရေးဘာရီဆွေးနွေးခဲ့လဲဆိုတာကိုပြောပြပေးခြင်းပါတယ်ထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်မှာမြမအရေးဆွေးနွေးပွဲကိုဩဂုတ်လ2ရက်ကနေ4ရက်နေ့အထိ3ရက်ကြာကျင်းပခဲ့ပါတယ်ဆွေးနွေးပွဲရလဒ်အဖြစ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကြောင့်အိမ်နီးချင်းထိုင်းနိုင်ငံကိုထွက်ပြေးလာတဲ့အလွှာပေါင်းစုံကမြန်မာနိုင်ငံသားတွေလူကုန်တိုက်ခါနဲ့အညီရက်တီနိုင်ရင်တောင်းဆိုထားတဲ့ချင်းမိုင်ပြည်ညာစာတန်းထွက်လာဖို့ရှိတယ်လို့လည်းပါဝင်ဆွေးနွေးသူတွေက VOE ကိုပြောပါတယ်ချင်းမိုင်တက္ကသိုလ်ကိုကိုရိုင်းသွားရောက်ပြီးတော့သတင်းယူခဲ့တဲ့မက်အင်ဂျင်နိုင်ကရိုက်ကူးတင်ဆက်ထားပါတယ်ရှင်
အခုရောက်ရှိနေတဲ့နေရာကတော့ဒါမြမအရေးဆွေးနွေးပွဲကျင်းပနေတဲ့ချင်းမိုင်တက္ကသိုလ်ပဲဖြစ်ပါတယ်အဲ့တော့ဒီနှစ်ဒီချင်းမိုင်တက္ကသိုလ်ကကျင်းပတဲ့မြမအရေးဆွေးနွေးပွဲခေါင်းစဉ်ကတော့ဒီအနာဂတ်အတွက်ပေါ့နော်ဒီဘလို့စုပေါင်းပြီးတော့တိဆောက်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတာပါဆိုတော့ချင်းမိုင်တက္ကသိုလ်ကဒီမြမနဲ့ပတ်သက်ပြီးတော့ဒီလေ့လာနေတာပေါ့နော်ဘာသာရဲ့တစ်ခုအနေနဲ့လေ့လာနေတဲ့ဌာနကနေပြီးတော့ဒီမြမအရေးဆွေးနွေးပွဲကိုကျင်းပနေတာကဒီနှစ်ပါနဲ့ဆိုရင်တော့၄ချိန်ရောက်ဖြစ်ပါရဲ့ရှင်
I think this conference is very significant because it try to bring about diverse scholar from
ဒီလိုမြန်မာအရေးဆွေးနွေးပွဲမျိုးဟာလွန်အရေးပါပါတယ်။ဘာကြောင့်လဲဆိုရင်ကမ္ဘာတဝန်းလုံးမှာရှိတဲ့နေပယ်ရဲ့အသီးသီးကပညာရှင်တွေတစုတဝေးတည်းလာပြီးမြန်မာအရေးကိုရှုထောင့်ပေါင်းစုံကနေဆွေးနွေးကြတာဖြစ်ပါတယ်။နောက်ပြီးရင်ကျင်းမှုပေါင်းစုံအဖွဲ့အစည်းပေါင်းစုံစုဝေးနေတဲ့အပြင်မြန်မာနိုင်ငံကရက်ဖက်အဖွဲ့အစည်းတွေရှိနေတဲ့ချင်းမိုင်မြို့မှာကျင်းပတာဟာလည်းဒီဆွေးနွေးပွဲရဲ့အားသာချက်ဖြစ်ပါတယ်အထူးသဖြင့်ချင်းမိုင်တက္ကသိုလ်မြန်မာအရေးဆွေးနွေးပွဲမှာမြန်မာအဖွဲ့အစည်းပေါင်းစုံကနေပါဝင်ခွင့်ရတဲ့အတွက်လဲဆွေးနွေးပွဲရလဒ်တွေကိုပို့ပြီးအထောက်အကူပြုပါတယ်
ဒါကတော့ဘန်ကောက်မြို့ဓမ္မဆက်တက်သူကမြမအရေးကျွမ်းကျင်တဲ့ပညာရှင်ဒေါက်တာဂျူလီယာပတ်ပရီချာရက်က VOA ကိုပြောသွားတာပါသူကိုယ်တိုင်လည်းအခုချင်းမိုင်တက်သူမှာပြုလုပ်တဲ့မြမအရေးဆွေးနွေးပွဲမှာဥဆောင်ပြီးတော့ပါဝင်ဆွေးနွေးသွားတာဖြစ်ပါတယ်အဲ့တော့အခုဒီချင်းမိုင်တက်သူမှာကျင်းပတဲ့ဒီမြမအရေးဆွေးနွေးပွဲကိုတော့သူတို့ဒီအကြောင်းအရာပေါင်းစုံပေါ့နော်သူတို့ခေါင်းစဉ်တွေခွဲပြီးတော့သုံးရက်ကြာဆွေးနွေးတာကိုတွေ့ရပါတယ်ဥပမာဆိုလို့ရှိရင်မြန်မာနိုင်ငံမှာတကယ်အရေးကြီးတဲ့ဒီ Federal ပေါ့နော် Federal ပြည်ထောင်စုစနစ်နောက်ပြီးတော့နောက်သတင်းမီဒီယာလိုအခြေအနေတွေနောက်ပြီးတော့ဒီတက္ကသိုလ်ပညာရေးဖြစ်တဲ့ဒီတက္ကသိုလ်ကပြုလုပ်တဲ့အတွက်လည်းဒီဆရာနာသိမ့်ပြီးရဲ့နောက်ပိုင်းမှာမြန်မာနိုင်ငံရဲ့ပညာရေးအခြေအနေပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းသူတို့ဝိုင်းဝန်းဆွေးနွေးကြတယ်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာရက်တိလှုပ်ရှားနေတဲ့ဒီ professional တွေပေါ့နော်ဒီဆရာဝန်တွေနောက်ပြီးတော့တက္ကသိုလ်ဆရာမတွေကဒီဆရာနာသိမ့်ပြီးရဲ့နောက်ပိုင်းမှာသူတို့ရက်တိလာတဲ့ဒီဘဝအခြေအနေတွေပေါ့နော်ဒါတွေနဲ့ပတ်သက်ပြီးတော့ဟိုဘလို့ဆွေးနွေးလှုပ်ဆောင်ကြမလဲဆိုတာတွေကိုလည်းဆွေးနွေးကြတာတွေ့ရပါတယ်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ဒီပฏิပခအခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံတော့မကဘူးဒီဒေတာရင်းနိုင်ငံတွေအနေနဲ့လည်းဘလို့သဘောထားရှိကြမလဲဘလို့ဝိုင်းဝန်းပြီးတော့ဖြည့်ရှင်းကြမလဲဆိုတာတွေကိုလည်းဆွေးနွေးတာလည်းတွေ့ရပါတယ်ဆိုတော့ဒီအခုဒီချင်းမိုင်တက်သူမှာပြုလုပ်တဲ့မြမအရေးဆွေးနွေးပွဲရလက်ဖြစ်တော့ဒီချင်းမိုင် declaration ပေါ့ချင်းမိုင်ရဲ့စာတမ်းဆိုပြီးတော့သူတို့ထုတ်ပြန်ဖို့လည်းရှိတယ်လို့လည်းသိရပါတယ်အဲ့ဒီချင်းမိုင်ဒီစာတမ်းနဲ့ပတ်သက်ပြီးတော့ဘာတွေပါမလဲဘလို့အချက်လက်တွေပါမလဲဆိုတာကိုတော့ကျမတို့ကိုဒီဆွေးနွေးပွဲမှာ panelist ပေါ့အနေနဲ့ပါဝင်တဲ့ဒီလွတ်လပ်သောမြန်မာ media ကောင်စီရဲ့အမှုဆောင်ညွှန်ကြားရေးမှူးကိုတိုးဇာလက်ကအခုလို့ရှင်းပြပါတယ
်တစားစီကွဲနေတဲ့အချိန်မှာသူတို့လူသားတွေရဲ့ဟိုဘလောက်ကြီးပဲဘယ် background ကလာလာသူတို့ရဲ့လူသား dignity ပေါ့နော်ဂုံတိတ်ခါရှိတာရက်တည်နိုင်ရေးဟို document ရှိရှိမရှိရှိအဲ့ဒါတွေလည်းပါတယ်ပေါ့နော်အဲ့လိုမျိုးဟိုလှုံ့ဆော်မှုလေးတွေရှိပါတယ်ဒီ conference ကနေပြီးတော့အဲ့လို statement declaration လိုမျိုးတခုဟိုအများသဘောတူညီနိုင်မှုတခုရဖို့လိုက်စုစည်းနေတဲ့ဟာလည်းတွေ့ပါတယ်ကျွန်တော်လည်းလက်မှတ်ထိုးပေးထားပါတယ်ဘာသာဖတ်ကြည့်တော့ဘယ်လို background မလာလာလူဟာလူပဲဂုံတိတ်ခါနဲ့အညီလူလိုဆက်ဆံနိုင်ဖို့အဲ့လိုပဲပညာရေးတပိုင်းတစားနဲ့အခုပမာပြက်ထွက်လာလူတွေအရန်အလွာဆုံသွားတော့လေအဲ့လူတွေအတွက်တခုခုအနာဂတ်ကိုပုံဖော်ကြမယ်ဆိုတဲ့ဂျင်ညာဆက်ရမ်းမျိုးလည်းလုပ်ဖို့စူးစမ်းနေပါတယ်ခင်ဗျာ
အဲ့တော့အခုဒီဆွေးနွေးပွဲမှာဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အကြောင်းအရာပေါင်းစုံပေါ့နော်ဒီ issue ပေါင်းစုံကိုသူတို့ဆွေးနွေးကြတာတွေ့ရတဲ့အခါကျတော့ဒီဆွေးနွေးပွဲရဲ့အားတာချက်အားနည်းချက်တွေကိုဘယ်လိုတွေ့ရလဲရှင
်စိတ်ဝင်စားဖို့ကောင်းတာထိုင်းတက္ကသိုလ်ကဥဆောင်လုပ်တဲ့အတွက်ကျွန်တော်တို့မြန်မာကိုဟိုထိုင်းနဲ့အာဆီယံ engagement နဲ့ပတ်သက်တဲ့ policy တော်တော်များများကိုဆွေးနွေးတာတွေ့ရပါတယ်အထူးသဖြင့်တော့လောလောဆယ်ထိုင်းမှာလည်းသူရဲ့ဟိုအတိုက်ခံပါတီ move forward ကိုကြားနာပွဲရှိတယ်အခုလာမယ့် August 9ရက်နေ့အဲ့လိုပဲဝန်ကြီးချုပ်ရဲ့တရားဝင်မှုကို August 14ရက်နေ့မှာရှိတယ်အဲ့လိုအခြေအနေမှာထိုင်းနိုင်ငံရဲ့ပမာပေါ်ထားတဲ့နိုင်ငံရေး policy engagement တွေဘာဖြစ်သွားလဲပေါ့အဲ့ဒါကိုပို highlight ဆွေးနွေးတယ်နောက်တစ်ခါသူတို့ထိုင်းရဲ့ interest ဖြစ်တဲ့ကျွန်တော်တို့ humanitarian aid ပေါ့နော်လူသားချင်းစာနာမှုအကူအညီတွေသူတို့ရဲ့စိုးရိမ်မှုဖြစ်တဲ့ migration တွေဘလို့ kind တွေ့မလဲအဲ့ဘက်တွေပို့ဆောင်ပေးတာများပါတယ်အထူးသဖြင့်တော့ဒါပေမဲ့သူထိုင်းမဲလားဆိုတော့ထိုင်းနေမှာမဟုတ်ပါဘူးဟိုဗမာပြည်ရဲ့အင်ဂျင်နိုင်ငံတွေတဲမှာအရေးပါတဲ့ဟိုတရုတ်တို့အိန္ဒိယတို့အိုက်ကာဟာတွေဥပမာဟို keynote speech မှာအရင်အိန္ဒိယတာမဟောင်းကနေပြောသွားတဲ့မြန်မာပြည်ရဲ့အိန္ဒိယဘော်ချီကပ်မှုတို့အဲ့လိုဟာတွေကတော်တော်ဆုံဆုံရှိပါတယ်အဲ့ဒီမှာလည်းကျွန်တော်တို့မီဒီယာသမားတွေအတွက်လည်းနေရာပေးထားပါတယ်ပေါ့နော်သူတို့ပြည်မီဒီယာ session မှာအခု VPN ကိစ္စတွေ online မှာကျွန်တော်တို့ဟို digital surveillance လုပ်တဲ့ကိစ္စတွေမီဒီယာသမားတွေဘလို့ရက်တီဗီဘလို့ report လုပ်နေတယ်ဘလို့ verify လုပ်နေတယ်ဆိုတော့ session အစုံတော့ထည့်ထားတာပေါ့အဲ့တော့ထိုင်းတက္ကသိုလ်ကဥဆောင်လုပ်တဲ့မြန်မာ study conference ဆိုတော့အထူးသဖြင့်ထိုင်းနဲ့ ASEAN မ regional engagement ကိုပို့ပြီးတော့ highlight လုပ်ထားတာတွေ့ရပါတယ်ခင်ဗျာ
တယောက်နားထောင်နေသူတွေအားလုံးပေါင်းဆိုလို့ရှိရင်အယောက်600ကျော်လောက်ရှိတယ်လို့သိရပါတယ်ကျမအင်ဂျင်နိုင်ပါချင်းမိုက်တက်ကတူကနေသတင်းပေးပို့နေတာပါရှင
်တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင် VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိထုတ်လွှင့်ပေးနေတာပါမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာယူဘက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကိုအီးမေးလ်လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ message တွေကနေတဆင့်လည်းဆက်သွယ်နိုင်ကြပါတယ် VOA American အသံလွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းအပြင်online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင
်။မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲ့ကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုပပောင်းဆောင်ကတင်ပြပေးနေပါတယ်ခင်ဗျာ
တော်တာရှင်များရှင်အခုဆက်ပြီးတော့အပတ်စဉ်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါအရင်ဆုံးတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအစီအစဉ်တွေဖြစ်တဲ့တွေ့ဆုံမေးမြန်းခန်းအစီအစဉ်စီးပွားရေးကဏ္ဍနဲ့လူမှုရှုခင်းစတဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးသွားဖို့ရှိပါတယ်ပထမဆုံးအနေနဲ့တော့ရှမ်းမြောက်ဒေသမှာဝါတပ်ဖွဲ့တွေဝင်လာတာနဲ့ပတ်သက်ပြီးကိုငင်းချမ်းရေးတင်ဆက်ထားတဲ့တွေ့ဆုံမေးမြန်းခန်းအစီအစဉ်နဲ့စတင်ပါတယ်ရှမ်းမြောက်ပြည်ပခါမှာဝါတပ်ဖွဲ့ရဲ့ဂျားဝင်လာမှုကသူ့ရဲ့ဩဇာကိုပိုချဲ့ထွင်ဖို့ဖြစ်ပြီးဒါကိုတရုတ်နိုင်ငံကခွင့်ပြုတယ်လို့မြန်မာစစ်ကောင်စီကလည်းကျေးဇူးတင်ရတဲ့အနေအထားမှာရှိတယ်လို့စီရေးလေးလာသူအမေရိကန်ပေါမောက်ခတဦးကသုံးသပ်လိုက်ပါတယ်တရုတ်နိုင်ငံကနာဂန်တစ္ဆာရှိမှုအရှိဆုံးလို့ရှုမြင်ခံရတဲ့ UWSA ဝါတပ်ဖွဲ့ဟာຫນွေဦးတော်လန်ရေး၃နှစ်ကျော်ကာလအတွင်းမှာအမျက်အထွက်ဆုံးဖြစ်နေတယ်လို့လည်းသူကဆိုပါတယ်မြမအကြက်တဲအတွက်တရုတ်ကထွက်ပေါက်ဖြစ်တွန်းပို့နေတဲ့ရွေးကောက်ပွဲအပါအဝင်လက်ရှိစစ်ရေးနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ဝါရှင်တန်ညူဝါကောလိပ်နဲ့ဂျော့ချ်တောင်တက္ကသိုလ်ကပါမောက်ခဇာချရီအဘူဇာကိုကိုငင်းချမ်းအေးကဆက်သွယ်မေးမြန်းထားပါတယ်ရှင်
UWSA United World State WSA WAP တွေးစီးနေရတဲ့မတော်ရဲ့လှုပ်ရှားမှုတွေတွေ့လာရတယ်ဆိုတာပါ။လာရှုမှာသူတို့ရဲ့တက်လှုပ်ရှားမှုတွေရှိခဲ့ပါတယ်။လာရှုကပြိပခဖြစ်နေတဲ့ဒေသတွေမှာဆိုရင်အရေးပါတဲ့နေမြေလို့ပြောလို့ရပါတယ်။ဒါကအနာဂတ်မှာဒေသတွေအနာချိန်ခွင့်ရှာဘလို့သက်ရောက်မှာ
How might this influence the overall balance of power in the region?
This is fascinating. You know the United WAP State Army has largely been neutral since the coup d'etat on February 1st 2020.
ဟုတ်ပါတယ်ဒါကစိတ်ဝင်စားစရာပါပဲ။ဝါပီသွေးစီညညရေးတက်မတော် UWSA က2021ခုနှစ်ဖေဖော်ဝါရီလ1ရက်အာဏာသိမ်းချိန်ကလေးကအချိန်တော်တော်များများကြားနေခဲ့တာပါ။အာဏာသိမ်းတာကိုရှုံချတာမျိုးမလုပ်သလိုအတိုက်ခံဆိုရဖြစ်တဲ့မျိုးသားညညရေးအစိုးရ NUG ကိုလည်းထောက်ခံတာမျိုးမလုပ်ပါဘူး။သူတို့ရရှိပြီးအနေထားကိုပဲဆက်ထိန်းထားကြပါတယ်
။the country largely being in civil war
they were ပြည်စစ်ထဲမှာမပါပဲသူတို့ဘာသာနေပါတယ်ရှမ်းပြည်တောင်ပိုင်းနဲ့အလဲပိုင်းကတခြားဒေသတွေနဲ့ရှင်အေးချမ်းချမ်းရှိခဲ့ပါတယ်တစ်ဖက်မှာလည်းရှစ်တောင်အာရှဒေသတစ်ခုလုံးကိုစိတ်ကြွဆေးတွေတရားမဝင်မှုစီဝါပမာဏစံချိန်တင်ဆက်လက်စီစဉ်ခွင့်ပြုထားတယ်လို့ကျွန်တော်ထင်ပါတယ်ဆိုလိုချင်တာကစီးပွားရေးကရန်ကောင်းပါတယ်ဝါပြည်သွေးစီညီညီတက်မတော်မှာကိုပိုင်လက်နက်ထုတ်လုပ်နိုင်စွမ်းရှိပါတယ်ဝါကမောင်ခူဈေးကွက်ကနေလက်နက်တွေကိုမြို့သားညီညီအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုရောင်းချနိုင်ပါတယ်။ဒါကြောင့်ဝါပြည်သူစုညီညီတက်မတော်အတွက်ကပြီးခဲ့တဲ့၃နှစ်တာကာလမှာအင်မတန်ကောင်းပါတယ်။သူတို့အတွက်အရန်ကြိုးရှိပါတယ်။အခုသူတို့ဟာသူတို့ရဲ့အထူးအုပ်ချုပ်ရေးဒေသအပြင်ဘက်ကိုစထွက်ပြီးတော့ချက်ထွင်လာတာကိုကျွန်တော်တို့မြင်နေရပါတယ်။ဒီလိုလုံးနံမို့ကိုလည်းစစ်ကောင်စီနဲ့တရုတ်နှစ်ဖက်လုံးကမီးစိမ်းပြခဲ့တယ်လို့ကျွန်တော်ထင်ပါတယ်။အခုရှမ်းပြည်မြောက်ပိုင်းကနယ်မြေတော်တော်များများကိုညီနောင်မဟာမိတ်၃ဖွဲ့ကခြေကုပ်ယူလာနိုင်နေပြီးတော့တောင်ပိုင်းကိုလည်းဆက်လက်ပြီးတော့တွန်းလာမှာအပေါ်ဆိုရင်ချက်တွေရှိတယ်ထင်ပါတယ်။ဒါကဒေသအတွင်းမှာလူမျိုးစုတွေကြားတင်းမာမှုတွေဖြစ်လာနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ကိုကန် MNDA နဲ့တအန်း TNL တို့ကရှမ်းပြည်မှာလူနည်းစုတွေပါ။ဝ ဝါကလည်းရှမ်းကိုကူစားမပြုနိုင်ပါဘူး။ဒါပေမဲ့သူတို့ကရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့အနီးကမဟာမိတ်အဖြစ်ရှိနေပါတယ်။ဒါကြောင့်ညီနောင်မဟာမိတ်သုံးဖွဲ့ကရှေ့ကိုတိုးထက်တိုးလာနေတာကိုရပ်တန့်နိုင်ဖို့ဝါပြည်သွေးစည်းညီညွတ်တက်မတော်ကမြို့ရီစီပို့ပြီးတော့ဝင်နေရယူလာမှာကိုမြင်လာနေရတယ်လို့ထင်ပါတယ်။ကျွန်တော်ဆိုလိုချင်တာကဝါတက်ဖွဲ့ကညီနောင်မဟာမိတ်သုံးဖွဲ့ကိုစန့်ကျင်မဲ့ရန်သူလုံမယ်လို့ပြောချင်တာမဟုတ်ပါဘူး။ဒါပေမဲ့ဝါကခွင့်ကောင်းယူတတ်သူတွေပါ။သူတို့ရဲ့ဩဇာအာဏာကိုချက်ထွင်ဖို့သူတို့ရဲ့နေမီအပြင်ဘက်ကိုထွက်လာနိုင်ဖို့ကအခုအချိန်လေးကခွင့်ကောင်းပါပဲ။ဒါကိုတရုတ်ကလည်းသဘောတူလိုက်ပုံရပါတယ်။ဒီအချိန်လေးကိုစစ်ကောင်စီကလည်းတကယ်ကိုကျေးဇူးတင်နေပုံရပါတယ်။ဒိုင်းသားတော်လိုင်းအဖွဲ့တွေထဲမှာဝါကကိုကျူးအကြီးဆုံးဖြစ်ပါတယ်။ဒီသုံးနှစ်တာကာလထဲမှာသူတို့ဟာအတော့ကိုအချိန်ကောင်းအောင်လှုပ်လာနိုင်ပါတယ
် They are the most self-interested of all the ethnic resistance organizations. They've just done very well for themselves during this three-year period.
They released a statement and calling for negotiation and then a
dialogue. Okay, တိတ်မကြာခင်တုန်းကပဲ water ဖွဲ့ကပြည်ခဖြစ်နေတဲ့အစုဖွဲ့တွေကြားညှိနှိုင်းဆွေးနွေးဖို့တောင်းဆိုခဲ့ပါတယ်သူတို့ရဲ့အဓိကရည်ရွယ်ချက်ကဘာလဲကတရုတ်နိုင်ငံလိုပဲဂျာဝင်ဖျက်ပြေးပြီးတဲ့အခန်းကဏ္ဍကိုရယူဖို့အကျိုးစားလာတာလားသူတို့ဒါမျိုးတကယ်လုပ်နိုင်မလားဗျ
Are they capable to do it?
They certainly have the ear of everyone. Again, they've positioned themselves so effectively.
ဝါကလူတိုင်းရဲ့အာယုံဆိုင်ခံရအစုအဖွဲ့တိုင်းနဲ့နားပေါက်နိုင်ပါတယ်သူတို့ကသူတို့ကိုသူတို့အရေးပါအရာရောက်အောင်ကောင်းကောင်းနေရာယူထားနိုင်ပါတယ်စစ်ကောင်စီကမြောက်ပိုင်းညီနောင်သုံးဖွဲ့ကိုတားဆီးနိုင်ဖို့ဝါကိုလိုအပ်နေပါတယ်ဒီတော့သုံးဖွဲ့ဘက်ကလည်းဝါကိုလိုအပ်ပါတယ်။ဘာလို့လဲဆိုတော့ဝါကလက်နက်တွေထောက်ပံ့ပေးနေတာပါ။ဒီတော့သုံးဖွဲ့ကလည်းဝါပြည်သူစီညီရေးတက်မလို့ UWSC ကိုသူတို့နဲ့အတူပူးပေါင်းလာဖို့အမြဲမျှော်လင့်နေတာပါ။ဒါကြောင့်ဒီတော့သုံးဖွဲ့က UWSC ခေါင်းဆောင်ပိုင်းကိုအမြဲစီးယုံနေတာပါ
။ China has always seen the UWSA as their most loyal and
တရုတ်နိုင်ငံကလည်း UWSC ကိုသူတို့ရဲ့တစ္ဆာအရှိဆုံးနဲ့နာခံမှုအရှိဆုံးမိဖက်အဖြစ်အမြဲရှုမြင်ထားပါတယ
်။ I think they are in a position where they
ဒါကြောင့်အခုချိန်မှာ UWSC ဝါကအပြစ်ခတ်ရစဲရေးကိုတောင်းဆိုနိုင်တဲ့အနေအထားမှာရှိနေတယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့ငြိမ်းချမ်းရေးဆွေးနွေးဖို့တောင်းဆိုတာကသူတို့အတွက်ဘာမှအရှုံးမရှိနိုင်ပါဘူး
။ doesn't have to happen
မနက်ကဖြစ်လာဖို့လည်းမလိုပါဘူး။တရုတ်ကရှေ့ကသွားနေတဲ့လမ်းကြောင်းကိုဝါကနောက်ကလိုက်ဖို့ကြိုးစားတယ်ဆိုတဲ့အတိအမှတ်ပြုမှုတောင်သူတို့ရအောင်မှာပါ။အချိန်ထဲမှာပဲတိုက်ပွဲတွေဆက်ဖြစ်နေရင်လည်းသူတို့ကဒါကိုထပ်ပြီးတော့ခွင့်ကောင်းယူအောင်မှာပါ။ယူရီယာဆိုသလိုအခုလာရှိုးမှာသူတို့ရဲ့ရှေ့ပြေးတက်တွေရောက်လာပါတယ်။ပြီးရင်ငင်းငင်းထင်းထင်းနဲ့တပ်ဖွဲ့ပုံစံမျိုးဒါမှမဟုတ်နောက်ဆုတ်ပေးရတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ရှေ့တိုးလာနေတဲ့ TNL နဲ့ MNDA တို့ဂျားမှာဂျားကန်လုတ်ပေးနိုင်ပါတယ
်။ Between the diminished number of junta troops and the advancing TNL and MNDA.
Let me go back to a little bit about China role.
Okay, အခုတရုတ်အခမ်းအနားအကြောင်းနည်းနည်းပြန်ပြောပြစီဆောင်ကြည့်လေလာတဲ့သူတွေနိုင်ငံတကာနဲ့ပြည်တွင်းကလိလာသုံးသပ်သူတွေကတရုတ်ဟာရုပ်ကွယ်ကျင်းပဖို့စကောင်စီကိုဖိအားပေးနေတယ်လို့ဆိုကြပါတယ်။လက်ရှိနိုင်ငံရေးရာဇီမှုအခြေအနေနဲ့ပြည်ပခါတွေကြားမှာဒါကဘလောက်ဖြစ်နိုင်မလဲခင်ဗျ။
Yeah, isn't it ironic that China, this incredibly authoritarian one-party government, is looking for elections as an off-ramp?
ဟုတ်ပါတယ်ဒါကစန့်ကျင်ဘက်အနေထားအတော်ကွာကြတဲ့ကိစ္စလို့ဆိုရပါမယ်အာနာရှင်တပါတီအစိုးရဖြစ်တဲ့တရုတ်နိုင်ငံကရွေးကောက်ပွဲတွေကိုထွက်ပေါက်လမ်းဖြစ်ပြောလာတာကအတော်ကိုကမောက်ကမောက်နိုင်ပါတယ်ကျွန်တော်ကထွက်ပေါက်လမ်းဆိုတဲ့စကားလုံးကိုအတော်အလေးထားပြီးတော့သုံးနှုန်းလိုက်တာပါတရုတ်နိုင်ငံဘက်ကအင်မတန်အမြင်ရှင်းပါတယ်သူတို့စစ်ကောင်စီကိုတန်တမာရေးရဘလို့ပဲပံ့ပိုးကူညီပေးနေစီရေးကူညီတွေပေးနေပါစေလက်နက်တွေရောင်းနေပါစေမြန်မာတပ်မတော်ကာကွယ်လုပ်ငန်းတွေမှာကပ္ပစာစက်ရုံတွေမှာနှီးပညာရှင်တွေဘလောက်ပဲထားပေးနေပြီပဲစစ်ကောင်စီကဆုံးရှုံးမှုတွေရင်ဆိုင်နေရတာကိုတရုတ်ဘက်ကမြင်နေပါတယ်ဒါပေမဲ့တရုတ်ဘက်ကရှုမြင်တာကဘလောက်ပဲကင်တွေရခတ်နေပြီပဲမကောင်းတဲ့မန်နက်ဆိုးပဲဖြစ်ဖြစ်ကိုနဲ့တိထားပြီးသားသူကိုဆက်ဆံရတာကမသိတဲ့လူထက်ဆိုင်ပိုကောင်းတယ်လို့တရုတ်ကယုံကြည်ယူဆထားမယ်လို့ထင်ပါတယ်တိုင်းပြည်တော်များများကလူတွေကလည်းမြန်မာနိုင်ငံရဲ့အနာဂတ်နိုင်ငံရေးစနစ်မှာတပ်မတော်အတွက်အခမ်းအနားတစ်ခုကအမြဲရှိနေတယ်ဆိုပြီးတော့ရှုမြင်နေကြတော့မှာ2008ဖွဲ့စည်းပုံအခြေအနေမျိုးကိုပြန်မရောက်ဖို့တော့မျှော်လင့်ရတာပါပဲ။ဆိုတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းအနားယူသွားမဲ့လမ်းကြောင်းကိုတရုတ်နိုင်ငံကကြည့်နေတယ်လို့ထင်ပါတယ်။သူတို့ကိုဘေးဖယ်လိုက်ပြီးတော့ပုံမူလက်တွေ့ကြကြလုတ်တက်တဲ့စစ်ဗိုလ်ချုပ်အစုအဖွဲ့တစ်ခုကစစ်ကိုအဆုံးသတ်ပြီးတော့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်အဖြစ်တိုက်ခန့်တွေနဲ့ရုပ်ောက်ပွဲလမ်းစဉ်ကိုရှာဖွေနေတယ်လို့ထင်ပါတယ်။
Now, how realistic is that?
တဖက်မှာလည်းဒါကဘလောက်လက်တွေ့ကျလဲဆိုတာကြည့်အောင်ပါ။ပထမဆုံးအနေနဲ့စစ်တပ်ကတိုင်းပြည်ရဲ့90ရာခိုင်နှုန်းအောက်ကိုပဲထိန်းချုပ်ထားနိုင်ပါတယ်။ဒါကြောင့်ရွေးကောက်ပွဲကျင်းပရေးကနေရာချို့မှာသာလုပ်နိုင်ပါတယ်။ဒေသပေါက်နေရာတိုင်းမှာမလုပ်နိုင်ပါဘူး။ပြီးတော့တိုင်းရင်းသားဒေါ်လာရေးတက်တွေဒါမှမဟုတ် NUG မျိုးသားညီညွတ်ရေးအစိုးရနဲ့ပြည်သူ့ကာကွယ်ရေးတက် PDF တွေကရွေးကောက်ပွဲတွေဖြစ်လာဖို့ခွင့်ပြုမှာမဟုတ်ပါဘူး။သူတို့ရဲ့ညီမချက်ကစစ်တပ်ကိုအနိုင်ယူဖို့ပါ။NUG ကအနာဂတ်မြန်မာနိုင်ငံမှာတက်မတော်အတွက်အခန်းကဏ္ဍမရှိဘူးလို့ရှုမြင်ထားတာကိုကျွန်တော်တို့သတိပြုရပါလိမ့်မယ်။နိုင်ငံရေးအရာရောစီးပွားရေးအရာရောစစ်တပ်ရဲ့ဖွဲ့စည်းပုံပါအခွင့်ထူးခံနေတာတွေကိုဖယ်ထုတ်ခြင်းပါလေ။စစ်တပ်ကတိုင်းပြည်ရဲ့နိုင်ငံရေးနဲ့စီးပွားရေးမှာလွှမ်းမိုးနေတဲ့အခိုင်အမာ institution အဖွဲ့အစည်းတစ်ခုအနေထားဖြစ်နေတာကိုခြေဖြတ်လိုပါလေ။ဒါကြောင့် NUG ဒါမှမဟုတ် PDF တွေကရွေးကောက်ပွဲအဖြစ်ခံမှာမဟုတ်ပါဘူး။စစ်တပ်လုံးလုံးရှုံးနေတာကိုပဲလိုချင်ကြပါတယ်ဆိုတော့တရုတ်နိုင်ငံကမြန်မာမှာရွေးကောက်ပွဲလမ်းကြောင်းဖြစ်အောင်လုပ်ချင်နေတယ်ဆိုတာကိုတော့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ထွက်ပေါက်လမ်းကိုလိုချင်နေတယ်ဆိုတာသိပါတယ်ဒါပေမဲ့အဲ့လိုဖြစ်လာမယ်လို့တော့ကျွန်တော်မထင်ပါဘူးအဲ့လိုဖြစ်တဲ့လို့လည်းကျွန်တော်မထင်ပါဘူ
း But I don't think that they will ever get there and I don't think they should get there
ရှမ်းမြောက်ဒေသကိုဝါတက်ဝင်လာတာနဲ့ပတ်သက်ပြီးပမောက်ခဇာချီရီအဘူဇာကိုကိုငင်းချန်အီကဆက်သွေးမေးမြန်းထားတာကိုနားဆင်ခဲ့ကြရတာပါအခုတော့စီးပွားရေးအစီအစဉ်အလှည့်ပါစစ်တပ်အာဏာသိမ်းမှုနောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံတော်တိုက်ပွဲတွေမငြိမ်သက်မှုတွေကြောင့်နေရဲစွန်ခွာထွက်ပြေးနေရသူတွေဟာစီးပွားရေးလုပ်ငန်းတွေဆုံးရှုံးရတယ်လို့တစ်ဖက်မှာလည်းနေထိုင်စားတောက်စီကြီးမြင့်မှုနယ်လည်းကြုံနေကြရပြန်ပါတယ်မတင်ကီထိုက်ကဒီသတင်းဘက်မှာလုံမဲ့စီးပွားရေးအစီအစဉ်မှာပြန်လည်တင်ပြထားပါတယ်နားဆင်ကြည့်ပါအောင်ရှင်
မြန်မာနိုင်ငံမှာ2021ခုနှစ်ဆင်အာနာသိမ့်ပြီးချိန်ကစလို့ဘန်တွေကနေငွေသာထုတ်ယူရရှိမှုအခက်အခဲဖြစ်ခဲ့ပြီးဘူဘန်ကငွေကြေးဆိုင်ရာမူဝါဒတွေညှဉ်းချားချက်တွေဇက်တိုက်ထုတ်လာခဲ့တာပါဒါပေမဲ့ဘန်လုပ်ငန်းရှင်တချို့ကိုစစ်ကောင်စီကခေါ်ယူစစ်ဆင်နေတဲ့သတင်းထွက်တဲ့ဇူလိုင်လအတွင်းမှာဘန်တွေကနေငွေသာထုတ်ပေးတာကိုထပ်ပြီးတော့ကန့်သတ်ခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးဗဟိုဘဏ်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကဒီဂျစ်တယ်ငွေပေးချေမှုစနစ်ကိုပို့ပြီးတော့တွင်ကျဲလာအောင်လှုပ်ဆောင်နေကြောင်းပြောဆိုချက်ကိုနိုင်ငံပိုင်မြဝတီရုပ်တံကဇူလိုင်လ10ရက်နေ့မှာထုတ်လွှင့်ပါတယ
်ဗဟိုဘဏ်အနေနဲ့ပေါ့နော်ဒီအစိုးရရဲ့ဒီဂျစ်တယ်စီးပွားရေးကောင်တက်ပေါ်မှုကိုအထောက်ပံ့ဖြစ်ဖို့ဒီဂျစ်တယ်ငွေပေးချေမှုတွေကိုလေးပေးပြီးတော့ပေါ့နော်ပုံမှုပြီးတော့လေးပေးကောင်တက်ပေါ်နေတာရှိပါတယ်နောက်ဝိရာစီမံခံမှုအစီအစဉ်ဒီအတိုင်းလဲ digital platform တွေဟိုတည်ဆောက်နေတယ်ပေါ့။ဘန်နီဘက်ကလည်းပါလဲဆိုရင် payment platform တွေကိုလက်ရှိမှာတည်ဆောက်နေပြီးတော့မှာအသုံးလဲအသုံးပြုနေတယ်။customer တွေအနေနဲ့လည်းလက်ရှိမှာဒီ payment platform တွေပေါ်မှာအဆင်ပြေစွာဆောင်ရွက်ရလည်းရှိပါတယ်။နိုင်ငံကနဲ့ရှင်ပြောရရင်တော့နိုင်ငံကငွေပေးချေမှုတွေမှာလည်းဘန်နီကတစ်ဆင့်ဆောင်ရွက်နိုင်ဖို့ပေါ့လေ။ဘူဘန်နီနဲ့လည်းလေးပေးဆောင်ရွက်ရရှိတယ်။
Digital ငွေပေးချေမှုနဲ့စီးပွားရေးလက်ပတ်မှုကတစ်စိတ်တစ်ပိုင်းတွင်းကျယ်ပြီးသားဖြစ်ပါတယ်။အထူးသဖြင့် online ကနေအရာအဝယ်တွေမှာ digital ငွေပေးချေမှုကိုအများဆုံးသုံးရတာဖြစ်ကြောင်းစီးပွားရေးလုပ်ငန်းရှင်တို့ကပြောပါတယ်။လုံခြုံရေးစိုးရိမ်ချက်ကြောင့်သူကအမည်မဖော်ဘဲ VOA ကိုအခုလိုပြောပါတယ်။
ကျွန်တော်ကနေရောင်းနေ online နေရောင်းနေဖြစ်တဲ့အတွက်ဒီ online payment နဲ့ပဲဆိုဟာတာဖြစ်တယ်ကျွန်တော်မှရွေးစရာမရှိဘူး။အဲကြောင့်ကျွန်တော်ကလက်ခံတယ်ပေါ့။လက်ခံတဲ့အတွက်တော့အဆင်ပြေလို့ပြောလို့ရပါတယ
်။ဘိုးဘန်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကတော့ဘန်တွေကနေငွေလိုသလောက်ပြန်ထုတ်ပေးနေပြီးဒီဂျစ်တယ်ငွေပေးချေမှုငွေကြေးလွှဲပြောင်းမှုမှာအကန့်အသတ်မရှိဘူးလို့ပြောပါတယ်
။ Special account ဆိုလို့ရှိရင်ငွေသားထည့်သွင်းတဲ့ပမာဏတိုင်းထုတ်ယူပြုထားတယ်ဒီတိုင်းလည်းလက်ရှိဆောင်ရွက်နေတာဖြစ်ပါတယ်။ဒါပြင်လည်းငွေပေးချေမှုတွေပြင်းပြစွာအဆင်ပြေနိုင်ဖို့ပေါ့လေ။ဆိုတော့တိစောက်ထားတဲ့payment platform တွေပေါ်မှာ digital payment မူလနေဖြစ်တဲ့ electronic card တွေ now ဘဏ်ကြီးရဲ့ mobile ဘဏ်လုပ်ငန်း now mobile pay တွေ now internet ဘဏ်လုပ်ငန်းတွေ now mobile wallet တွေအသုံးပြုပြီးတော့ငွေလက်ပြောင်းပေးချေမှုတွေကိုလည်းဆောင်ရွက်နိုင်တာရှိပါတယ်အဲ့တော့လက်ရှိမှာလည်းဒါကဒါအတော်လေးအဆင်ပြေပြီးဆောင်ရွက်နိုင်နေတာတွေ့ရပြီးတော့ဒီထက်တိုးချဲ့ပြီးတော့ဆောင်ရွက်နိုင်မှုလည်းစီစဉ်ထားပါတယ်
နိုင်ငံတကာဥပဒေအကျိုးဆောင်ကုမ္ပဏီတချို့ကဖော်ပြထားတဲ့မြန်မာဗဟိုဘဏ်ရဲ့ဇူလိုင်လ12ရက်နေ့တို့ဒီဂျစ်တယ်ငွေလဲပြောင်းမှုဆိုင်ရာပြင်ဆင်မှုအဖြစ်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဇော်မြင့်နိုင်လက်မှတ်နဲ့ထုတ်ထားတယ်ဆိုတဲ့စာထဲမှာတော့ဒီဂျစ်တယ်ငွေပေးချေမှုမှာလူပုဂ္ဂိုလ်ချင်းလွှဲပြောင်းမှုကိုတရက်ကိုကျပ်ငွေ10သိန်းကနေအများဆုံးကျပ်သိန်း50လူပုဂ္ဂိုလ်ကနေလုပ်ငန်းကိုပေးချေမှုမှာတော့
တနေ့ကိုကြံ့ငွေ300အဖြစ်ပြင်ဆင်သတ်မှတ်ကြောင်းဖော်ပြထားပါတယ်။ငွေသားထုတ်ယူနိုင်မှုပမာဏကိုကန့်သတ်ထားစေဖြစ်သလိုဒီဂျစ်တယ်ငွေကြေးလွှဲပြောင်းမှုမှလည်းအကန့်အသတ်ရှိပါတယ်လို့လက်တုံးပြန်ခန့်ရမယ့်အရေးစိုးရိမ်ချက်ကြောင့်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က VOA ကိုအခုလိုပြောပြပါတယ်။
ကျွန်တော်တို့တဲမှာတော့ကမ်ပက်ဆက်လေးတချို့ရှိရယ်အရင်အကောင့်ခေါင်းမှန်းနေဒီဆက်ကဲကောင်းလွဲလို့မရတာမျိုးပေါ့အဲအဲ့လိုမျိုးကမ်ပက်ထားတယ်ဆက်ကဲကောင်းကနေအကောင့်ဟောင်းတော့လွဲလို့ရတယ်ပေါ့ဒီလိုတော့ကမ်ပက်ထားတာရှိရခဲ့တာအာစီပီယူဆိုရင်300လေးလဲအဲကျွန်တော်တို့အပြောင်းလဲလို့လို့ရတာမျိုးလေးပေါ့အဲ့လိုမျိုးကြီးကမ်ပက်ထားတာရှိတာခဲ့တယ်
စီးပွားရေးသမားတွေအတွက်အဓိကအခက်အခဲကတော့ဘဏ်ကိုငွေသွင်းလို့လွယ်ပေမဲ့ပြန်ထုတ်ဖို့ခက်ခဲတဲ့အချက်လို့လည်းပြောချပါတယ်
။တကယ်တမ်းဆိုရင်တော့အများဆုံးအပြင်ကအရင်ကလေးက90%ကနေ90%ကဒီဂျစ်တယ်ပေးမန့်နဲ့သွားကြတာများတယ်။တကယ်လုပ်ငန်းကြီးတွေကပြီနော်။ဒါပေမဲ့လုပ်ငန်းငယ်လေးတွေကကြတော့ဒီစာကက်နဲ့ပဲသွားတာများတယ်ပေါ့နော်။ဒါကြောင့်တကယ်လို့ဒီကြက်ထားသွားရင်တော့ခဏပြောသလိုပေါ့။အဓိကထိခိုက်တာအငယ်တွေဖြစ်တဲ့အတွက်ပို့ပြီးမှထူညံတာပေါ့ဗျာ
ဘိုးဘန်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကတော့လူမှုအနေနဲ့ငွေသားထုတ်ယူမှုလျှော့ချချဖို့ထပ်ပြီးတော့တိုက်တွန်းပါတယ်လက်ရှိမှာတော့တချို့ဘဏ်တွေကတစ်နှစ်ကို7,200ထုတ်ပေးနေသလိုတချို့ဘဏ်တွေကတော့7,100ထုတ်ပေးနေကြောင်းပြည်တွင်းစီးပွားရေးလုပ်ငန်းရှင်က VOA ကိုပြောပါတယ
်ဒီဒီတက်ချက်လေတော့တရတော်မှု200ဘဏ်တစ်ဘဏ်နဲ့တစ်ဘဏ်မတူဘူးခင်ဗျာအဲ့တော့ပမာဏကိုပြောရရင်လည်းခက်တာပေါ့နော်တကယ်လို့လုပ်ငန်းကြီးသမားတွေအတွက်ဆိုရင်တော့နည်းနည်းထိခိုက်မှာပေါ့နော်ကျွန်တော်တို့လုပ်ငန်းငယ်သမားကတော့သူထုတ်ပေးတဲ့ပမာဏနဲ့တော့သင့်ပြေပါတယ်ခင်ဗ
ျဒီဂျစ်တယ်စနစ်ငွေကြေးလွှဲပြောင်းမှုမှာလည်းပေးချေမှုကမခက်ခဲပေမဲ့နေရာတိုင်းမှာဒီဂျစ်တယ်ငွေပေးချေမှုကမတွင်ကျဲသေးတဲ့အခက်အခဲဖြစ်နေတာပါဒီဂျစ်တယ်စနစ်နဲ့ငွေကြေးလွှဲပြောင်းတာမှလည်းငွေသားထုတ်ယူတဲ့အခါမှာဒေတာအလိုက်ရာခိုင်နှုန်းနဲ့အခချင်းငွေပေးနေကြရတာပါအထူးသဖြင့်စစ်ဆောင်ရသူတွေအတွက်နေ့စဉ်စောင့်ဝတ်နေရေးဖြည့်ရှင်ဖို့ငွေသားရှိဖို့လိုတယ်လို့စစ်ဆောင်တွေကပြောကြပါတယ်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်လိုဒေတာမှာတော့ငွေသားရှားပမှုနဲ့ရင်ဆိုင်နေရကြောင်းရခိုင်ဒေတာကန်တို့က VOE ကိုပြောကြပါတယ်online ငွေလွှဲတီကဒီငွေသွားထုတ်ယူတဲ့အခါမှာငွေ100ချက်ကို20ချက်တချို့ဒေသတွေမှာဆိုရင်23ချက်အထိပေးချရတာတွေရှိလာကြောင်းရခိုင်ဒေသခံတချို့ကပြောပါတယ်ရှင
်တိုက်ပွဲတွေကြောင့်နေရဆွန်ခွာထွက်ပြေးနေရသူတွေဟာစီးပွားရေးလုပ်ငန်းတွေဆုံးရှုံးရတယ်လို့နေထိုင်စားတောက်ဇရိတ်ကြီးမြင့်မှုနဲ့လည်းကြုံနေကြရတယ်နဲ့ပတ်သက်ပြီးတော့မတ်တင်ကီထိုက်ပြောပြပေးသွားတာကိုကြားခဲ့ကြရတာပါတော်တာရှင်များရှင် VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးည10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA American အသံလွှင့်အစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်အခုဆက်ပြီးနားဆင်ရမှာတော့လူမှုရှုခင်းအစီအစဉ်ဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာစစ်အာဏာသိမ်းလိုက်လို့ပြောင်းလဲသွားတဲ့အခြေအနေတွေကြောင့်ရီမန်းချက်တွေအစီအစဉ်တွေဆွန့်လွတ်လိုက်ရသူတွေထဲမှာအမှုပညာသမားတချို့လည်းပါနေပါတယ်နှစ်နဲ့ချီစူးစမ်းခဲ့တဲ့အမှုပညာအိမ်မက်တစ်ခုလက်တကန်းအလိုမှာပဲလွှတ်ချလိုက်ရတဲ့တေးရီအစိုးတေးဆိုကိုလင်းထက်ရဲ့အတွေ့အကြုံကိုမဆုမျက်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ပြပေးထားပါတယ်ရှင
်ကလေးငယ်လေးတွေကိုတဘာဝနဲ့ထိတွေ့မှုရှိအောင်လို့လေ့ကျင့်သင်ကြားပေးနေတဲ့တန်တန်းကြောင့်တစ်ခုရန်ကုန်မြို့လှိုင်မြို့နယ်မှာဖွင့်လှစ်ထားပါတယ်တစ်ပင်တက်တာကစားလို့ဒီတစ်သားနဲ့အယုတ်ကလေးတွေလှုပ်တာအပင်လေးတွေကိုစိုက်ပျိုးပြုစုတာအကောင်လေးတွေကိုရှာဖွေစူးစမ်းတာလိုမျိုးတဘာဝပတ်ဝန်းကျင်နဲ့ကလေးငယ်တွေမဆိုင်အောင်တခါတဘာဝသက်ရှိတွေကိုအလေးထားတတ်အောင်လို့သင်ကြားပေးနေတဲ့တန်တန်းကြောင့်ဖြစ်ပါတယ်ဒီတင်တန်းကျောင်းကနေကလေးငယ်တွေအတွက်တခြားဘလို့အကျိုးရှိနိုင်ပါတယ် Forest and Nature Classroom လို့နာမည်ပေးထားတဲ့တဘာဝစာသင်ခန်းကိုတည်ထောင်သူမတ်မာနွေအေးကိုမေးကြည့်ထားပါတယ
် Nature Classroom ဒီဖွင့်ရတဲ့ရည်ရွယ်ချက်ကတော့ဒီမြို့ပြမှာနေတဲ့ကလေးတွေတဘာဝပတ်ဝန်းကျင်နဲ့ထိတွေ့မှုနည်းလာတာပေါ့နော်နည်းလာတဲ့အခါမှာကျမတို့ကဒါကိုပြန်ပြီးတော့ reconnect ပြန်လုပ်ပေးခြင်းနဲ့ပေါ့ ဆိုတဲ့အခါမှာကျမတို့ရန်ကုန်မြို့လယ်မှာပဲအင်းရကနာမှာပဲဒီခြံလေးတွေ့ရပေါ့နော်ခြံလေးမှာတပင်းတွေအလုံးလောက်ပါတယ်နောက်တစ်ခါမြေကြီးကိုတူးပြီးတော့ကစားလို့ရမယ့်နေရာလှုပ်လှုပ်ရှားရှားပြပြလောလောကစားလို့ရမယ့်နေရာလေးကိုကျမတို့ဖန်တီးတာပေါ့နော်ဆိုတဲ့အခါမှာဒီဟာရဲ့ရည်ရွယ်ချက်ကကျတော့ကလေးတွေတကယ်ကိုဒီပန်းချန်လည်းအများကြီးမရှိပေါ့နော်ရှိရပန်းချန်တွေကလည်းဒီ traffic ကြောင့်တွားရတာခက်ခဲတယ်ဆိုတဲ့အခါမှာဒီထဲကိုရောက်လာတာနဲ့သူတို့ဒီတောအုပ်တပွဲနေရာလေးတစ်ခုကိုရောက်လာပြီးတော့ဒီတဘာဝမှာပေါ့နော်သူတို့စိတ်ဝင်စားတာလေးစူးစမ်းပြီးတော့ပြန်ပြီးတော့ reconnect လုပ်ပြီးရဲ့သဘောလေးပေါ့နော်ဆိုတော့ကျမတို့အသက်အရွယ်ကို mix age နဲ့လက်ခံပေးတယ်ပြီးရဲ့အခါမှာကလေးတွေရဲ့စိတ်ဝင်စားမှုနောက်ကိုလိုက်ပြီးကျမတို့ဘေးကနေပြီးတော့ facilitate လုပ်ပေးတယ် supervision နဲ့တွားတယ်ပေါ့နော်ကလေးတွေရဲ့တဘာဝကဒီလှလှရှားရှားကစားတယ်ပြီးတဲ့အခါမှာကျမတို့လိုမျိုးဟိုကျမတို့ဆိုအလုတ်ကများတယ်လေများတဲ့အခါမှာစိတ်ကလည်းများတယ်ဒီလူမှုဝင်ကျင်မှာပေါ့နော်နေတဲ့အခါမှာကလေးတွေကကြတော့ဒီ in the moment မှာပဲနေတာဆိုတဲ့အခါမှာသူပတ်ဝန်းကျင်မှာတွေ့ရတဲ့အရာတွေဒီကျောင်းမှာဆိုလို့ရှိရင်သူတို့အပင်ဆိုင်တဲ့နေရာမှာဆိုလို့ရှိရင်အကောင်လေးတွေရှိတာပေါ့နော် caterpillar လိုမျိုးအကောင်လေးတွေသူတို့သွားတာနေအဲ့တော့သူတို့ကချက်ချင်းမြင်တယ်ကျမတို့ကတုံတောင်းဆိုလို့ရှိရင်ကြော်သွားတာပေါ့နော်သူတို့ရဲ့ attention ကကြတော့အရန်ကိုဟိုဘယ်လိုခေါ်မလဲအသေးစိတ်တယ်မြင်လွယ်တယ်ဆိုတဲ့အခါမှာသူတို့အကောင်လေးတွေမြင်ပြီးဆိုမေးပြီပေါ့နော်ဆရာမရေဒါကပါလေပါကောင်လေးပေါ့နော်ကြိုက်တက်လားပေါ့ဆိုရဲခါမှာကျမတို့ကဝင်သွားပြီးကတ်တပယ်လာဆိုလို့ရှိရင်ကတ်တပယ်လာဆိုတာဒါလေးပြားလေးတော့မဟုတ်ပိုးပလန်လေးဖြစ်ဖို့အတွက်အတူတူဒီ channel ရှာကြည့်အောင်ပါကောင်လေးပေါ့နော်ဆိုရဲခါမှာကျမတို့အဲ့ပုံစံနဲ့ reconnect လုပ်ပေးတာပါသူတို့ကိုလေတဘာပဝင်းကျင်အကြောင်းကြီးကို lesson အနေနဲ့သင်တာမဟုတ်ဘဲနဲ့ဒီတဘာပဝင်းကျင်မှာသူတို့ကိုချပေးလိုက်တယ်ဒီပဝင်းကျင်လေးကိုသူတို့လုံခြုံတဲ့ဒီ control supervision နဲ့တွားလိုက်တဲ့အခါမှာသူတို့ဖြစ်ချင်တဲ့ပါလေးရောနောက်ကနေလိုက်ပြီးပံ့ပိုးပေးတယ်။ပဝင်းကျင်မှာရှိတဲ့အရာလေးတွေစူးစမ်းလာရင်လည်းကျမတို့အဖြေရှင်ပြောပေးတယ်။အဖြေမရှိရင်လည်းအတူတူလေ့လာရတယ်ပေါ့နော်။ဆိုတော့ခါမှာကလေးတွေရဲ့အခုခုသူတိချင်တာကိုတိလိုက်ရတဲ့အခါအလုပ်ချင်တာလုပ်လိုက်ရတဲ့အခါမှာသူရဲ့ဘာသာစကားစွမ်းရည်ကလည်းဟိုတာမန်ထက်ပို့ပြီးတော့ကောင်းတယ်ပေါ့နော်။အပြုသဘောဆောင်တဲ့အပြုအမူတွေကစပို့ပြီးတော့တွေ့ရတယ်ပေါ့နော်။ဆိုတော့စိတ်ဆိုးပြီးတော့သာထွက်တဲ့ပညာဆိုတာဒီပဝင်းကျင်မှာနေတယ်။လှုပ်ရှားမှုမြမြလုံနိုင်တဲ့အခါမှာလေသူတို့ကျမကြီးပေါ့နော်ခန္ဓာကိုယ်စိတ်ပန်းဆိုင်ရာကျမကြီးတွေလည်းအများကြီးထောက်ကူပေးတာတွေ့ရတာလေဟုတ်ကဲ့
ဆိုတော့အခုဟိုရှင်းပြခဲ့သလိုဆိုရင်ပေါ့နော်ဒီကလေးတွေကိုတဘာဝနဲ့သူတို့ထိတွေ့စေပြီးတော့မှသူတို့ရဲ့ဘယ်လိုပြောမလဲတည်ခြင်းစိတ်တွေဟိုစူးစမ်းခြင်းစိတ်တွေဖြစ်စီတာကကလေးငယ်တွေရဲ့ဒီစိတ်ပိုင်းနဲ့ရုပ်ပိုင်းဟိုစွမ်းရည်တိုးတက်မှုအတွက်ကိုတော်တော်လေးအထောက်အကူပြုတယ်လို့ရှင်းပြခဲ့တယ်ပေါ့လေဆိုတော့ဒီတင်နန်းကိုလာတက်တဲ့ကလေးတွေကိုပေါ့နော်အခုလိုမျိုးဒီတဘာဝနဲ့ထိတွေ့အောင်လို့တင်ပေးတဲ့အတွက်ကိုသူတို့စီကနေပြီးတော့များဘယ်လိုမျိုးရလတ်ရမယ်လို့ရောမျှော်လင့်နိုင်ပါလဲရှင့
်သူတို့စီကရလတ်ရတယ်ဆိုတာထဲသူတို့ကြီးပြင်းလာတဲ့အခါမှာပေါ့နော်ဒီတဘာပဝင်ချင်းမှာကြီးပြင်းခွင့်ရတဲ့အခါမှာအဓိကသူတို့ကဟို resilient အကောင်းလာတာပေါ့နော်စိတ်ပိုင်းရောရုပ်ပိုင်းရော
ခန္ဓာရည်စွမ်းပုံကောင်းလာ
တယ်စံခံလာတယ်ဟုတ်တယ်အဲဆိုတဲ့အခါမှာပဝင်းကျင်တစ်ခုရောက်သွားတဲ့အခါမှာသူအဆင်ပြေအောင်ဒီပဝင်းကျင်နဲ့လိုက်ရောညီထွေဖြစ်အောင်နေနိုင်လာတယ်ပေါ့နော်အဓိကတော့ဒီလှလှရှားရှားပြပြလှလှကစားရတဲ့အခါမှာကျတော့တို့ရောလေတို့ရဲ့ NDA ကိုလည်းကြုံမြင်လာနိုင်သလိုတို့ရဲ့ခန္ဓာကိုယ်ဖွံ့ဖြိုးမှုတွေကလည်းပို့ပြီးတော့ကြန့်ခိုင်လာတယ်ဆိုတဲ့အခါမှာအိဟာနဲ့တိုက်ရိုက်ချိန်တာက confidence လို့ self esteem လို့ပေါ့နော်သူတို့ကိုယ်တိုင်ယုံကြည်လာတယ်ငါလုံနိုင်တယ်ငါတက်နိုင်တယ်ပေါ့နော်ငါဒါတော့ဟိုဇွဲမလျှော်တမ်းလုပ်တယ်ဆိုတဲ့ဟာပေါ့နော်ဒီစိတ်ထဲကြန့်ခိုင်မှုလို့ကျွန်တော်ပြောလိုက်တဲ့အခါမှာ resilient လို့ပြောလိုက်တဲ့အခါမှာဒီအခက်ခဲတွေ့လာတဲ့အခါမှာသူတို့အခက်ခဲကိုဂျင်းဆိုင်ဖြတ်ကျော်ပြီးတော့တခါတည်းဟိုအခက်ခဲကနေယုံထွက်နိုင်တာပေါ့နော
်နောက်မေးချင်တာတစ်ခုကပေါ့နော်ဒီရန်ကုန်လိုမျိုးမြို့ပြမှာနေထိုင်ကြတဲ့ကလေးတွေတော်တော်များများဒီမြေကြီးပေါ်မှာကစားရတဲ့အတွေ့အကြုံတွေတိတ်ပြောမှာမရကြတော့ပါဘူးဆိုတော့အဓိကတော့ဒါဟိုလူနေမှုပုံစံတွေပြောင်းလာတာလည်းအဓိကအကြောင်းပေါ့လေဆိုတော့တိုက်ခန်းနေနေကြရတယ်ဒီကစားစရာကစားခွင့်တွေကလည်းတေချာမရှိတော့ဘူးလေဆိုတော့ဒီ phone screen တွေ tablet screen တွေပေါ်မှာပဲဟိုအချိန်ကုန်တာများလာတယ်ဆိုတော့အဲ့လိုကလေးမျိုးတွေကိုဒီသစ်ပင်နေမြေကြီးတွေရဲ့အရေးပါမှုပေါ့နော်တည်ရှိသဘောပေါက်အောင်လို့ဘယ်လိုမျိုးလုပ်တင်တယ်လို့ရောမမနွေအနေနဲ့အကြံပြုချင်ပါလိမ့်ရှင
်ဟုတ်ကဲ့ဟိုဒီကလေးတွေကိုများများအပြင်ထုတ်ပေးဖို့လိုတာပေါ့နော်ဆိုတော့အပြင်ထုတ်တဲ့နေရာမှာလေတနေ့ကိုတနေ့ရထုတ်တယ်ဆိုတာထဲသူသွားနေကြနေရလေးပေါ့နော်သူတကယ်ဒီပတ်ဝန်းကျင်လေးနဲ့ရင်းနှီးမှုရအောင်ဒီပတ်ဝန်းကျင်လေးမှာလုံခြုံလာအောင်ဒီပတ်ဝန်းကျင်လေးကိုသွားပြီးတော့စိတ်လုကိုလို့စူးစမ်းနိုင်အောင်ပေါ့နော်ဆိုတဲ့နေရာမှာကျမတို့နေရာလေးတသက်မမတ်ရှိရမယ်ပေါ့နော်ပြီးလို့ရှိရင်အတူသွားတဲ့သူလေးတွေဥပမာပေပေမေမေကတငယ်ချင်းတွေရှိရဆိုလို့ရှိရင်သူတို့ရဲ့သားသမီးတွေနဲ့အတူတူသွားတာပုံမှန်လေး regular လုပ်ပေးလို့ရှိရင်အဲ့ဒီဟာကဟိုအများကြီးကလေးတွေကိုအကျိုးဖြစ်စေတာပေါ့နော်ဒီလိုမျိုး forest school ကိုပို့ဖို့အတွက်အခက်ခဲရှိရဆိုရင်တော့အိမ်မှာအလိုလေးတွေလုပ်ပေးလို့ရတယ်။သွားနေကြနေရာတသက်မမတ်လေးနဲ့တစ်ပတ်တစ်ချိန်ပေါ့နော်တနင်္လာဆိုတနင်္လာအတူတူသွားကြတာလိုမျိုးလေးလုပ်ပေးလို့ရပါတယ်
ဒီကလေးတွေကိုပေါ့နော်အခုလိုမျိုးဒီသဘာဝနဲ့ရင်းနှီးစေအောင်လို့ဟိုတင်ပြပေးနိုင်ဖို့အတွက်ကဒီမန်ရွေကိုယ်တိုင်ကလည်း UK မှာဟိုဒီဘာသာရပ်ကိုလေ့လာတင် जा ခဲ့တယ်လို့သိထားပါတယ်ဆိုတော့အဲ့ဒီအတွေ့အကြုံကိုလည်းရှင်းပြပေးပါရှင့
်ဟုတ်ကဲ့ဟို Forest School ကိုဆက်ရောက်တာကဒီကျောင်းမှာ Forest School တီးသန့်ဒီ run เนี่ยဟို London ရဲ့ပထမအဆုံး outdoor nursery ပေါ့เนาะ fully outdoor nursery မှာအလုပ်လုပ်ရင်းနဲ့ forest school ဘက်ကိုရောက်တာပေါ့ဒီအကြောင်းကနေပြီးတော့သင်တန်းအနေနဲ့တက်ရမယ်ဆိုတဲ့အခါမှာလေသင်တန်းတက်ရင်းနဲ့ forest school ဘက်ကိုအလုပ်ဖြစ်တာပေါ့เนาะဆိုတော့ဒီအလုပ်မှာလုပ်ရင်းပဲသင်ယူရတဲ့သဘောပါသင်တန်းကတော့တွားရတယ်လက်တွေ့တွေရော theory ဘိုင်းတွေရောဒီ play theory လိုမျိုးအများကြီးရောလေ့လာရတယ်ပေါ့เนาะဒါပေမဲ့တကယ်တမ်းတကယ်တမ်းအများကြီးလေ့လာခွင့်ရခဲ့တာကအခြားဆရာဆရာမတွေပြီးတဲ့အခါမှာကလေးတွေဒီ setting မှာရှိရသူတွေအားလုံးကလေအတူတူအဲ့တောထဲမှာတွိုင်းတွိုင်းနေသူတို့ဆီကပဲအများကြီးပြန်ပြီးတော့လေ့လာခွင့်ရခဲ့တာပေါ့နော်အဲနောက်ပိုင်းမှာမှာ2021နောက်ပိုင်းမှာမှာအခြား alternative method တွေဖြစ်တဲ့ water နဲ့ pickle ကိုဆက်ပြီးတော့လေ့လာဖြစ်တာပေါ့နော်ဆိုတော့ nature classroom ကိုလည်းအဲ့ပုံစံလေးနဲ့ပြန်ပြီးတော့ဖန်တီးထားတာပေါ့ forest school water pickle အဲ့ထဲမှာကောင်းလို့ရရာတွေကိုယ့်ရဲ့ရည်ကြီးမှုနဲ့တင့်တော်မဲ့ဟာတွေကိုပြန်ရွေးပြီးတော့ဖန်တီးထားတဲ့သဘောပါ okay
ရန်ကုန်မြို့လှိုင်မြို့နယ်မှာဖွင့်လှစ်ထားတဲ့ဒီ forest and nature classroom သဘာဝစာသင်ခန်းကိုတည်ထောင်သူမတ်မာနွေအေးဖြစ်ပါတယ်ရှင်ကလေးငယ်တွေကိုအခုလိုမျိုးဒီသဘာဝနဲ့ရင်းနှီးထိတွေ့စီတာကသူတို့ရဲ့ဒီရုပ်ပိုင်းစိတ်ပိုင်းစွမ်းရည်တွေကိုတိုးတက်စေရုံမကဘဲနဲ့သူတို့ရဲ့စိတ်အေးချမ်းတည်ငြိမ်မှုရဖို့အတွက်ကိုလည်းအများကြီးအထောက်အကူဖြစ်တယ်လို့ပြောပါရရှင်။ကျမစုမြမမ
သောတာရှင်များရှင်သဘာဝတောအုပ်ထဲမှာပညာသင်ကြားနေရတယ်လို့မျိုးဖန်တီးထားတဲ့သဘာဝစာသင်ခန်းတစ်ခုကိုရန်ကုန်မြို့မှာဖွင့်လှစ်ထားတဲ့အကြောင်းနဲ့သဘာဝနဲ့ထိတွေ့နိုင်မှုခက်ခဲတဲ့မြို့ပြကကလေးတွေ tablet screen phone screen တွေနဲ့အချိန်ကုန်နေရတဲ့ကလေးတွေအတွက်ဘယ်လောက်ထိအကျိုးရှိလဲဆိုတဲ့အကြောင်းကိုသဘာဝစာသင်ခန်းတည်ထောင်သူမတ်မာနွယ်အေးကိုမဆုမြမွန်ကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်ကနေတင်ဆက်ထားတာကိုကြားရတာပါအခုဆက်ပြီးတော့ကြံနေတဲ့အချိန်တွေမှာဒီနေ့အတွက်သတင်းအချင်းချုပ်ကိုကိုစောဝင်းလိုင်ကတင်ပြပေးသွားပါမယ်ရှင
်အရှိလေဘိုင်းဒီတာတင်းမာမှုတွေနဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမျိုးသားလူညွန်ရေးအကြံပေးအဖွဲ့နဲ့ဒီကနေ့ဩဂုတ်လ9ရက်နေ့မှာတွေ့ဆုံမှုရှိသလိုဂျော်ဒန်ဘုရင်ဒုတိယမြောက်အဗ်ဒူလာနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်အီရန်နိုင်ငံဒါမှမဟုတ်အီရန်ကအားပေးထောက်ခံနေတဲ့အုပ်စုတွေကတိုက်ခိုက်လာခဲ့ရင်အပြင်းထန်ပေးဆပ်ရလိမ့်မယ်လို့အစ္စရေးခေါင်းဆောင်ပိုင်းကသတိပေးနေချိန်မှာပဲအခုလိုတွေ့ဆုံတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့နိုင်ငံတော်အခြေလုံခြုံရေးဆိုင်ရာအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဒီကနေ့မိန့်ခွန်းပြောကြားရမှာနယ်မြေတွေလက်လွတ်ဆုံးရှုံးမှုတွေရှိခဲ့တဲ့အကြောင်းဝန်ခံပြောကြားလိုက်ပါတယ်လာရှိုးအခြေစိုက်အရှေ့မြောက်တိုင်းစစ်ဌာနချုပ်ခမရကိုMNDA နဲ့ပူပေါင်းတက်တယ်ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းမှာထင်ချိုးလိုက်ကြောင်းကြီးညာခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးချိန်ပြောကြားတဲ့မင်ကုန်းမှာအခုလိုထက်သွင်းပြောဆိုသွားတာပါအရှိမောက်တိုင်းစစ်ဌာနချုပ်ကအရာရှိကြီးတွေနဲ့အဆက်အသွယ်ပြတ်တောက်ပြီးဖမ်းဆီးခံနေရတဲ့ဆိုသတင်းတွေထွက်နေတဲ့အကြောင်းလဲအစောပိုင်းမှာစစ်ကောင်စီဘက်ကထုတ်ဖော်ဝန်ခံပြောကြားထားပါတယ်ခင်ဗျာယူကရိန်းနိုင်ငံအတွင်းကနေရာအတော်များများကိုပြစ်မှတ်ထားပြီးရုရှားကမနေ့ညပိုင်းမှာတိုက်ခိုက်ခဲ့တဲ့ drone ယာဉ်24စင်းစလုံးကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ဩဂုတ်လ9ရက်နေ့မှာပြောကြားလိုက်ပါတယ်ရုရှားတို့ရဲ့ drone ယာဉ်တွေဟာယူကရိန်းနိုင်ငံအတွင်းကနေရာဒေသအတော်များများကိုပစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့လူအသေးအပြောက်တွေကြုံရတဲ့ဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ရှေ့ခါစင်နာဒီကနေ့ပဲရာထူးကနှုတ်ထွက်သွားပါတယ်စစ်တပ်ကညမထရအမိတ်ထုတ်ပြန်ထားတာကိုအာခံပြီးထောင်ချီတဲ့ဆန္ဒပြသူတွေဝန်ကြီးချုပ်စံအိမ်ကိုဝင်ရောက်ဆင်းနှင်းခဲ့ပြီးမကြခင်မှာပဲကြီးညာချက်ထွက်ပေါ်လာတာပါဒါကာမြို့တော်မှာရှိတဲ့စံအိမ်ကနေဝန်ကြီးချုပ်ရဟယင်နဲ့ထွက်ခွာသွားပြီးတဲ့နောက်ဆန္ဒပြသူတွေဆင်းနှင်းဝင်ရောက်လာခဲ့ကြတာလည်းဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာ9ရက်ကြာအုပ်ချုပ်မှုဒီကမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာ15နှစ်ကြာအုပ်ချုပ်မှုအဆုံးသတ်ခဲ့ပြီးဝန်ကြီးချုပ်နှုတ်ထွက်ပြီးတဲ့နောက်သမ္မတရဲ့လမ်းညွှန်ချက်အရအရာကြီးအစိုးရတရားဖွဲ့စည်းမဲ့အကြောင်းစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးဝါကာဥစမန်ကဒီကနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဆန္ဒပြသူတွေနေနေတာတွေကိုလည်းစစ်တပ်ကရပ်ဆိုင်းမှာဖြစ်ပြီးအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုသွေးထွက်တန်ရုံနေနေတဲ့လောရက်တွေကိုစုံစမ်းစစ်ဆေးမယ်လို့ကတိပြုပြောကြားခဲ့ပါတယ်ခင်ဗျာ
အင်္ဂါညရဲ့အစီအစဉ်တွေကတနင်္လာညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bay Andrada နဲ့ Joe Gill တို့ဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရစေ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါအေးချမ်းသာစွာနဲ့ကောင်းမွန်စွာအိပ်စက်အနားယူနိုင်ကြပါစေရှင်။
This program has